Voice of America in Burmese.
မင်္ဂလာညချမ်းပါပါပါရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရ2029ခုနှစ် April 28ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီအထိ9ကီလိုမီတာ1925 30နဲ့လိုင်းလာမီတာ190လောက်ကနေထုတ်လွှင့်ပေးနေပါပြီရှင်အခုတော့ဒီညအတွက်ထိတ်သိမ်းရသတင်းတွေကိုကျွန်မအနားလောက်တင်ပြသွားမှာပါCOVID-19 ရောဂါကပ်ကွက်ဆေးမထွက်သေးရင်တော့ဂျပန်နိုင်ငံနေနဲ့နောက်နေမှာကျင်းပဖို့စီစဉ်ထားတဲ့ Olympic အားကစားပွဲကိုလက်ခံကျင်းပဖို့ခိတ်ခဲလိမ့်မယ်လို့ဂျပန်ဆေးပညာဖွဲ့အကြီးကြီးကအင်္ဂါနေ့မှာပြောလိုက်ပါတယ်
။本当にこれが感染者が減っていると。
Olympic အားကစားပွဲကိုကျင်းပတဲ့နဲ့မကျင်းပတဲ့မို့ဆိုပြီးကျွန်တော်ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထိရောက်တဲ့ကပ်ကွက်ဆေးမရှိသေးဘူးဆိုရင်တော့ Olympic ပွဲကိုလက်ခံကျင်းပဖို့ခိတ်ခဲပါလိမ့်မယ်လို့ Yoshitaki Yokokura ကပြောဆိုထားတာပါ။COVID-19 ကာယောဂါကြောင့်ဂျပန်နိုင်ငံကအင်ရှင်ဖြစ်တဲ့နေ့ဇူလိုင်လမှာလက်ခံကျင်းပဖို့စီစဉ်ထားတဲ့ Olympic ပွဲတော်ကိုနောက်နှစ်ထိရပ်ရွှေ့ထားတာပါ။နိုင်ငံအတော်များများကလည်းယောဂါကာကွယ်ဆေးထုတ်လုပ်ဖို့အပြိုင်ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းဆေးအာနိသင်ထိရောက်မှုရှိမရှိအာနိယကင်မီကင်စမ်းသပ်တာနဲ့ဆေးထုတ်လုပ်တဲ့ကာလပေါင်းလိုက်ရင်12လကနေ18လထိကျနိုင်တယ်လို့လည်းပညာရှင်တွေကသတိပေးထားတာဖြစ်ပါတယ်။American တဝန်းကပြည်နယ်တွေမှာကျောင်းတွေ၊ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းချင်းပြန်ဖွင့်နိုင်မယ့်အကြံပြုလမ်းညွှန်ချက်တွေကိုသမ္မတ Trump အစိုးရအဖွဲ့ကတုံ့တက်နေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုတွေကလည်းယောဂါကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ဒေါ်လာကန့်သတ်မှုတွေကိုဖြည့်လျှော့ပေးလိုတဲ့သဘောထားတွေပြောဆိုနေတာပါ။ American ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကရေးဆွဲထားတဲ့လမ်းညွှန်ချက်မူကြမှာဒေါ်လာလှုပ်ရှားမှုကန့်သတ်ချက်တွေကိုလျှော့ချပြီးတော့လုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်နိုင်မယ့်အစီအစဉ်အသေးစိတ်ကိုအကြံပြုထားပါတယ်လို့လည်း American တာဝန်ရှိသူတွေကပြောပါတယ်။ဒီထဲမှာရုံးနေမှာရှိတဲ့နားနေခန်းတွေပိတ်ထားဖို့စားတောက်ဆိုင်တွေမှာလည်းတခါတုံးအစားတောက်ဆင်တွေကိုပဲထားဖို့ပါတာရီအခမ်းအနားတွေမှာဓမ္မသေးသီဆိုတဲ့အဖွဲ့တွေမထားဖို့စားတဲ့ချက်တွေပါတယ်လို့လည်းလမ်းညွှန်ချက်ကိုတွေးခဲ့ကြတဲ့အမေရိကန်သတင်းမီဒီယာတွေကတနင်္လာနေ့ကပဲပြောပါတယ်။အဲ့ဒီအကြံပြုချက်တွေထဲမှာအပြောင်းအလဲတချို့လုပ်ကောင်းလုပ်နိုင်သေးတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့ပြည်နယ်တိုင်းကလုပ်ငန်းတွေတဖြည်းဖြည်းပြန်ပွင့်တဲ့အနေနဲ့စားတောက်ဆိုင်တွေ store ဆိုင်တွေနဲ့ရုပ်ရှင်ရုံတွေမှာတောက်ကြနေကစပြီးတော့25ရာခိုင်နှုန်းဝင်ခွင့်ပြုမယ်လို့ပြောပါတယ်။ Missouri ပြည်နယ်မှာတော့လူချင်းချင်းခက်ခော်ခွာနေမယ်ဆိုရင်အားကစားရုံစပင်းညဆိုင်နဲ့ Korean ဖျားကြောင့်အပြင်အားကစားပွဲတွေကိုလည်းပြည်နယ်အုပ်ချုပ်ရေးမှူးကတွာလာခွင့်ပြုထားပါတယ်။ကျမရဲ့တာဝန်ရှိသူတွေကတော့ခုလိုအသွာလာကန့်သတ်မှုဖြေလျှော့ပေးတာအချင်းစော်လုံးနဲ့လို့တတိပေးထားပါတယ်။ခုတလောကလေးငယ်တွေမှာတွေ့ရတဲ့ပြင်ထန်တဲ့ယောဂသမျိုးနဲ့ COVID-19 ယောဂဆက်ဆံမှုရှိမရှိ Protein Italy Portuguese နဲ့ Spain နိုင်ငံကဆရာဝန်တွေလေးလာဆန်းစစ်နေပါတယ်။ဥရောပနိုင်ငံတွေမှာအသက်ပိုင်းခြားမတူတဲ့ကလေးအတော်များများအဖျားသက်တာနဲ့နှလုံးနဲ့ဆိုင်တဲ့ယောဂတွေကြောင့်ဆေးရုံရောက်လာသူတွေတိုးလာနေတာပါ။တချို့ကလေးတွေကတော့အစာအိမ်ဦးလမ်းကြောင်းနဲ့ဆိုင်တဲ့အော်အနာဝမ်းပြဲဝမ်းလျှော်ယောဂတွေကပါခံစားနေရတာပါ။အရှတိုက်ကအသက်9နှစ်အောက်ကလေးတွေမှာအဖြစ်များတဲ့ကာဝါဆာကီယောဂါလက္ခဏာတွေကိုလည်းအဲ့ဒီကလေးတွေမှာတွေ့ရပါတယ်။ကာဝါဆာကီယောဂါလက္ခဏာတွေထဲမှာတော့အရေးပြားတွေရရနာအကျိတ်ရောင်နာနဲ့ယောဂါဖြစ်နေတဲ့အခါမျိုးမှာတော့နှလုံးနဲ့သွေးကြောရောင်ရမ်းတဲ့အထိဖြစ်တတ်ပါတယ်။ယောဂါဖြစ်ရတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရပါဘူး။ကလေးတွေမှာ COVID-19 ယောဂါကူးစက်မှုအတွေ့အရနေပေမဲ့ကာယောဂါကာလအတွင်းကာဝါဆာကီယောဂါလက္ခဏာတွေအတွေ့အရများလာတဲ့အတွက်လည်းဥရောပကအစီအဝန်ထမ်းတွေသတိထားစောင့်ကြည့်နေရပါပရိတေအမျိုးသားကျန်းမာရေးဌာနကတော့လုံခဲ့တဲ့သတင်းသုံးပတ်အတွင်းဆန္ဒမျိုးတော်နဲ့တခြားဒေသတွေမှာပြင်းထန်တဲ့ရောင်ရမ်းယောဂါလက္ခဏာမျိုးစုံနဲ့အထူးကျန်းမာဆောင်ကိုပို့ရတဲ့ကလေးရွတ်တိုးလာတဲ့အကြောင်းသတိပေးထားပါတယ်။အမေရိကန်ရန်တန်စိန်စည်းကွက်မှာကြာဆင်းမှုတွေနဲ့ကျုံခဲ့ရပေမဲ့ဒီကနေ့အာရှသလောကအစုရှယ်ယာစည်းကွက်မှာတော့အများစုကအထက်ပြခဲ့ပါတယ်။အာရှတိုက်ကအဓိကအစုရှယ်ယာစည်းကွက်တွေဖြစ်တဲ့တိုကျို၊ဆစ်ဒနီနဲ့ရှန်ဟိုင်းအညွန်ကိန်းတွေစီးငိမ်နေပေမဲ့ဟောင်ကောင်နဲ့တောင်ကိုရီးယားစည်းကွက်တွေမှာတော့အပေါင်းလက္ခဏာပြခဲ့ပါတယ်။ဥရောပမှာတော့ London FDIC, Paris CAC 40နဲ့ဂျာမနီနိုင်ငံ Frankfurt DAX အဓိကအစုရှယ်ယာအညွန်ကိန်းတွေဟာလည်းဒီကနေ့အစောပိုင်းစီးကွင်းချိန်မှာအကျပြခဲ့ပါတယ်။အမေရိကအဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones, S&P 500နဲ့ Nasdaq တို့ကလည်းဒီကနေ့အင်္ဂါနေ့မှာစစ်တက်နေတာပါ။ဒါပေမဲ့လည်းအမေရိကရန်သန်စိန်စီးကွက်မှာတော့အဓိကဆန်ထားကြတဲ့ West Texas ရန်သန်စိန်စီးဟာ20ရာခိုင်နှုန်းနီးပါးဈေးကျပြီးတော့တစ်ပေပါကို 10.3 ဒေါ်လာအထိဖြစ်ခဲ့တာပါ။အမေရိကန်ကအဓိကအရင်းနှံအစုရှယ်ယာဖြစ်တဲ့ United States Oil Fund က contract တွေအလုံးကိုကျွလထဲမှာထောင်းတော့မယ်လို့ကြေညာလိုက်ပြီးတဲ့နောက်အမေရိကန်မှရှင်းနံစည်းတွေကျဆင်းခဲ့တာလည်းဖြစ်ပါတယ
်။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 683တို့ညပိုင်းဒိုမီတာ32 kHz 693တို့ညပိုင်းဒိုမီတာ57 kHz 585တို့ဖြင့်စနစ်တင်းငွေမှာပိုင်းလိုက်မီတာ190 kilohertz 5.5ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာအင်္ဂါနေ့မနေ့ပိုင်းထိတက်ခွဲစစ်ဆေးတွေ့ရှိချက်တွေအရကိုဗစ် -19 ရောဂါကူးစက်သူအသစ်မရှိကြောင်းကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကပြောပါရယ်ဒီနေ့နဲ့ပါဆိုရင်ရောဂါကူးစက်သူမတွေ့ရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာ၃ရက်ရှိပါပြီရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့ဆေးသူတည်တနာဦးစီးဌာနတို့ကတက်ခွဲနမူနာ345ခုကိုစစ်ဆေးခဲ့ရမှာရောဂါပိုးမတွေ့ခဲ့ရကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြချပါရယ်ရောဂါပိုးကူးစက်သူအသစ်မတွေ့ပေမဲ့အများပြည်သူအနေနဲ့လက်ရှိချမှတ်ထားတဲ့ညွှန်ကြားချက်အမိန့်တွေကိုဆက်လက်လိုက်နာဖို့တိုက်တွန်းထားသလိုဒီယောဂအချိန်မီးများပြားလာနိုင်တာဘယ်သူ့ကိုမဆိုကူးစက်ခံရနိုင်တာနဲ့ယောဂလက္ခဏာမပြပေယောဂပိုးရှိနေနိုင်တယ်ဆိုတဲ့အချက်တွေကိုသိထားဖို့လိုအပ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်မလူအပ်ဘဲအိမ်ပြင်မထွက်ဖို့လူစုလူဝေးရှောင်ဖို့အိမ်ပြင်ထွက်ရင်နှာခေါင်းစည်းတက်ဖို့နဲ့တူးနဲ့တူးခက်ခွာခွာနေကြဖို့ကိုလည်းတိုက်တွန်းထားပါရယ်ကျန်းမာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့မနေ့ပိုင်းအထိထုတ်ပြန်ချက်တွေအရပြီးခဲ့တဲ့စနေနေ့ကနောက်ဆုံးအတည်ပြုခဲ့တဲ့ကူးစက်သူ2ဦးအပါအဝင်စုစုပေါင်းကူးစက်ခံရသူ146ဦးရှိပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ဦးရှိခဲ့ပြီးရောဂါပိုးကင်းစင်သူ16ယောက်ထဲက9ယောက်ကိုဆေးရုံတွေကဆင်ခွင်ပြုခဲ့ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကပြောပါရရှင်COVID-19 ကရောဂါကူးစက်မှုထိန်းချုပ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကအကူအညီပေးလုပ်ငန်းတွေကိုကန့်တက်လိုက်တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ကြုံရနိုင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကဒီနေ့ပဲသိပေးလိုက်ပါတယ်။ APCA နေကထုတ်ပြန်တဲ့ COVID-19 ကရောဂါဆိုင်ရာစီကံချက်တွေအရဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအဖွဲ့တွေအတွားလာတဲ့အကူအညီပေးလုပ်ငန်းတွေမှာ80ရာခိုင်နှုန်းလောက်ကန့်သတ်ခံလိုက်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါကူးစက်မှုမရှိအောင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကာကွယ်လှုပ်ဆောင်ဖို့လိုအပ်တယ်လို့တားမြစ်ကန့်သတ်ချက်တွေကြောင့်ဒုက္ခသည်တွေအစားအစာရည်နဲ့ကျန်းမာရေးဆောင်ရှားမှုအကာအကွယ်ပေးလုပ်ငန်းတွေမှာမထိခိုက်အောင်လှုပ်ဆောင်ဖို့လည်း HRW အဖွဲ့အာရှရေးရညွှန်ကြားရေးမှူး Brit Evans ကတိုက်တွန်းထားပါတယ်။2019ခုနှစ်ထဲရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေနောက်ဆက်တွဲဖြင့်တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးတော့ခိုလုံနေကြရတာပါ။ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုမြန်မာအစိုးရကတရားဝင်အသိအမှတ်ပြုထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းကတိပြုထားပါတယ်။COVID-19 ကရောဂါကြောင့်အရှိတောင်အရှာဒေသမှာဒီနှစ်ထဲစီးပွားရေးကျဆင်းမဲ့အလားအလာတွေနဲ့ရင်ဆိုင်နေရပါတယ်။မြန်မာနဲ့ဗီယက်နမ်နိုင်ငံကလွဲလို့အဖွဲ့ဝင်10နိုင်ငံရှိတဲ့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်ကျန်နိုင်ငံတွေအားလုံးမှာအနှုတ်လက္ခဏာပြန့်လိမ့်မယ်လို့လည်း Capital Economics သုတေသနစစ်တမ်းကဖော်ပြခဲ့ပါတယ်။စင်ကာပူနိုင်ငံရဲ့ဖွံ့ဖြိုးမှုနှုန်းဟာဗန်ဒိုင်းရင်းနဲ့ပထမလီလာဘက်တွင်ကျဆင်းခဲ့တယ်လို့ထိုင်း၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီနေ့ထဲတိတိတသာကျဆင်းမယ်လို့ခန့်မှန်းထားပါတယ်။ဖိလစ်ပိုင်မှာခီးသွန်းလုပ်ငန်းအစိတ်ပိုင်းပစ္စည်းတွေတင်ပို့တဲ့လုပ်ငန်းနဲ့ပြည်ပရောက်ဖိလစ်ပိုင်လုံသားတွေငွေပြန်ပို့တဲ့လုပ်ငန်းတွေထိခိုက်နေတာကြောင့်ဖိလစ်ပိုင်စီးပွားရေးမှာအထိနာနေပါတယ်။စီကံချိုးဖောက်တဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူတာအပါအဝင်ကာယောဂါကာလအင်ပြင်မထွက်ကြဖို့တင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ထားတာဟာဖိလစ်ပိုင်စီးပွားရေးနယ်လန်ထူရေးအပေါ်မှာတည်ရောက်မှုရှိလိမ့်မယ်လို့လည်းစီးပွားရေးပညာရှင်တွေကပြောပါတယ်။ကမ္ဘာရေနံစိန်စီကျဆင်းမှုကြောင့်ရင်းနှင်းစိန်တင်ပို့တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေရဲ့စီးပွားရေးမှာလည်းအထင်အားနေပါတယ်။ပြီးခဲ့တဲ့နှစ်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်း900ကိုင်နှုန်းတိုးလာခဲ့တဲ့အရှေ့တောင်အရှာဒေသတစ်ခုလုံးအနေနဲ့ကတော့ဒီနှစ်2020ပြည့်နှစ်မှာ100ကိုင်နှုန်းထိကျဆင်းလိမ့်မယ်လို့လည်းစစ်တမ်းကခန့်မှန်းထားပါတယ်ရှင်။စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူ928ယောက်ကိုဒီကနေ့ပဲအတည်ပြုလိုက်တဲ့အတွက်ကူးစက်ခံရသူပေါင်း1000ခွဲနီးပါးရှိပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အရေအတွက်ဟာသတင်းနှစ်ပတ်နီးပါးအတွင်းမှာအနည်းဆုံးလည်းဖြစ်ပါတယ်။ယောဂါကူးစက်သူလူနာအသစ်တွေထဲမှာတော့အဆောင်တွေမှာနေကြတဲ့နိုင်ငံသားအလုပ်သမားအများအစုပါဝင်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရCOVID-19 ရောဂါကြောင့်သေဆုံးသူ19ယောက်နဲ့ရောဂါပိုးကူးစက်သူလူနာအသစ်180ကျော်ရှိခဲ့ပါတယ်။နိုင်ငံတွင်းစုစုပေါင်းရောဂါကူးစက်ခံထားရသူ8000နီးပါးနဲ့သေဆုံးသူ930လောက်ရှိနေပြီးတော့ပြန်လည်ကျန်းမာလာသူက985ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလေးရှားမှာတော့အင်္ဂါနေ့ကပိုးကူးစက်သူလူနာအသစ်32ဦးကိုထပ်မံအတည်ပြုလိုက်တဲ့အတွက်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း9800ကျော်ရှိပါတယ်။နောက်ထပ်သေဆုံးသူတူပါဝင်စုစုပေါင်းသေဆုံးသူ100လောက်ရှိနေပြီဖြစ်ကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ င်ငါနေ့ညပိုင်းထိတ်တဲရောက်တင်းနေကိုကျင်းညာလို့အပြီးမှာတော့တင်းဆောင်မရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်။နိုင်ငံရဲ့ခြားကနေမြန်မာနိုင်ငံကိုပြန်လာကြမယ်နိုင်ငံသားတွေအတွက်ပြည်တွင်းမှာဘယ်လိုပြင်ဆင်ဆောင်ရွက်ထားလဲဆိုတဲ့အကြောင်းကိုပြောပြမှာပါ။လာမယ့်မေလအတွင်းမှာလေချောင်းနဲ့နေဆက်ခိတွေကနေတစင်ပြည်တွင်းကိုဝင်ရောက်လာမယ့်မြန်မာနိုင်ငံသားတွေရှိနေရကြောင်းသူတို့ကိုကိုဗစ်ရောဂါစောင့်ကြည့်နိုင်မှုအတွက်ကျန်းမာရေးဌာနကစီစဉ်ထားပါတယ်။နိုင်ငံအရေးအယံမှာရှိပြီးမြန်မာပြည်ကိုပြန်မှုခတ်နေတဲ့နိုင်ငံသားတွေနေရပြန်ရေးအတွက်လည်းသက်ဆိုင်ရာနိုင်ငံကမြန်မာတန်ယုံတွေကညှိနှိုင်းဆောင်ရွက်တာတွေလုပ်နေပါပြီ။အခုရပိုင်းအတွင်းမှာလည်းကချင်ပြည်နယ်နေဆက်ခိတွေကနေတစင်တရုတ်ပြည်ကနေပြန်ဝင်လာတဲ့မြန်မာလုပ်သားတွေရှိနေသလိုထိုင်းရောက်မြန်မာလုပ်သားတွေကိုလည်းမိသားတရရင်ကနေစပြီးထိုင်းမြန်မာချစ်ကြည်ရေးသရားကနေတစင်ပြန်လည်လက်ခံပေးဖို့ဆောင်ရွက်နေတယ်လို့သိရပါတယ်။အဲဒီလိုတစ်ဖက်နိုင်ငံရောက်မြန်မာလုပ်သားတွေပြန်ဝင်လာဖို့ရှိနေတဲ့နေဆက်ခိတွေမှာအရေးပေါ်တုံ့ပြန်ကွင်းစင်းဆောင်ရွက်ရေးအဖွဲ့တွေကိုစေလွှတ်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်။
ဒီလာမဲ့လူတွေထဲရလဲတာပါလာနိုင်တာပေါ့နော်အဲတော့ပို့ပြီးတော့ quarantine center တွေမှာရှိတဲ့ဆောင်ချက်ကြည့်ရှုမှုတွေ quarantine ဝင်ရောက်တဲ့လူတွေရောဂါဆက်ဆင်းမှုတွေပေါ့နော်ဒါယူတော့ပို့ပြီးတဲ့ဆောင်ရွက်မှုအားဖြည့်ဖို့ရှိပါတယ်ဟုတ်ကဲ့
ပြန်ဝင်လာသူတွေကိုတက်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သတ်ပြီးဆောင်ချက်ကြည့်ရှုတာ21ရက်အပါအဝင်နေအိမ်မှာတိတက်9ရက်တာနေထိုင်စေပြီးစုစုပေါင်း28ရက်ကြာရောဂါဆောင်ချက်ကြည့်ရှုတာကိုဆောင်ရွက်သွားမှာပါပင်နေရာတွေမှာအသွာအလာကန့်သတ်မလဲဆိုတာကတော့ဒေသဆိုင်ရာကိုဗစ်ကော်မတီရဲ့ဆုံးဖြတ်ချက်နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးကအခုလိုရှင်းပြပါတယ်
။လောလောဆယ်ကတော့ UN နဲ့ Diplomat Passport ဟိုတာတွေပေါ့နော်အဓိကတော့ဒါ Home Quarantine အဲ့လိုညင်ပေးထားတယ်။ဒါပေမဲ့ဒီကော်မတီရဲ့ဆုံးဖြတ်တယ်ပေါ့နော်ဒေသဆိုင်ရာကိုဗစ်ကော်မတီအသေးသေးရှိတယ်ပေါ့နော်။အဲ့ဒီဒီဒီရဲ့ဆုံးဖြတ်နဲ့ဒါ Home သွားမလား Hotel သွားမလားအဲ့ဒါဒီကောင်းလာပေါ့နော်အဓိကတော့ဆက်ဆက်တဲ့ဒီကတော့ရိုက်ကောင်းပါပေါ့နော်ဆရာကတော့စီမံခန့်ခွဲမှုကော်မတီအစင်းနေရှိပါတယ်အဲ့တော့ဒီလက်တွေ့မိရင်အခြေအနေပေါ်မှာမူတည်ပြီးတော့စဉ်းစားပြီးဆုံးဖြတ်မှာဖြစ်ပါတယ
်မိလာအစမှာနေဆက်ကိတ်တွေကနေတစင်ပြန်ဝင်လာမယ်မြန်မာလူသားတွေရှိနေတယ်လို့နိုင်ငံတကာမှာရှိတယ်မြန်မာတန်ယုံအကူအညီနဲ့ပြန်လာချမယ်နိုင်ငံသားတွေလည်းဒီကြောင်းကနေတစင်မိလာဒုတိယပတ်လောက်ကစပြီးရောက်လာနိုင်မွေးရှိပါတယ်ကိုဗစ်ကာလမှာနိုင်ငံတကာခီးတည်တင်လေရင်တွေမြန်မာနိုင်ငံကိုဆင်းသက်မှုယာယီရဆိုင်ထားတာမေလ15ရက်နေ့အထိတိုးမြင့်ထားလို့အခုချိန်မှာအကြောင်းမျိုးမျိုးနဲ့ပြည်ပနိုင်ငံတွေစီရောက်နေသူတွေကိုကယ်ဆယ်ရေးလေရင်နဲ့ပြန်လည်ခေါ်ဆောင်နိုင်မှုကိုမြန်မာတန်ယုံအသီးသီးကဆောင်ရွက်နေတာပါ။နေရာပြောင်းခြင်းသူတွေကိုစည်ရင်းတွေကောက်ယူနေပြီးလေရင်လက်မှတ်ဝယ်ယူနိုင်မှုအတွက်လည်းဆောင်ရွက်ပေးနေတယ်လို့သိရပါတယ်။ပြန်လည်ခေါ်ဆောင်မယ့်နေရာကတော့အတိအကျမတတ်မှတ်ရသေးပေမဲ့ပေးထားတဲ့လူရေလိုက်စီစဉ်မှုတွေလုပ်နေပြီးမီလာအတွင်းမှာမြန်မာနိုင်ငံကနေလေရင်နဲ့လာခေါ်နိုင်မှုအတွက်ကိုတော့လှုံ့ဆော်နေတယ်လို့သိရပါတယ်။အိန္ဒိယနိုင်ငံကိုကျန်းမာရေးကိစ္စနဲ့ရောက်ရှိနေတဲ့ဦးမျိုးထွတ်ကလည်းပြန်မိုးတက်မှတ်ထားတဲ့ရက်ကျော်လွန်သွားတာတလာခွဲကျော်ပြီဖြစ်လို့အခက်အခဲရှိနေပြီးအခုတန်ရုံအကူအညီနဲ့ပြန်မဲ့သူစီရင်ကိုပို့ထားပြီးဖြစ်တယ်လို့ပြောပါတယ်
။ဒီမဲကနေစိကောစားစိကောအကုန်တော့မဟိုက်ဒရာဘတ်မဲအိန္ဒိယကလည်းဈေးတွေကြီးတင်နဲ့ထွက်လို့မြန်နဲ့တော်တော်ဒုက္ခရောက်နေကြတယ်။ဒါလည်းတော့ပြန်မယ်ဆိုတော့အသေးစိတ်တော့မသိရသေးဘူး။အခုဒီနိုင်ငံမယ်ကလေးရက်နေကိုပြည်တွင်းလေရင်နေထွက်မယ်လို့ကြားတယ်။ထွက်ရင်မြန်မာနိုင်ငံကလာခေါ်မယ်လို့ပြောတယ်။တိုင်ဟုတ်တယ်ဥရောပပုံပြီဆိုတော့အဲ့ဒါဒီလားကုံမှစောက်ကြည့်ရမယ်တကယ်လို့သူတို့လာခေါ်မယ်ခြင်းနဲ့ကရင်ဒီကနေညူးပြည်ဒီကိုဥရောကသွားရမှာ။ပြန်ပြီးအတွက်ကတော့ဘာမှတော့ညံ့ရမထားဘူး။ဥရောအနေနဲ့ကတော့ဥရောဒီမတက်ခဲ့တဲ့ဆေးရုံကရဆူလားဆေးရုံပဲစိတ်ဆစ်ပြီးတော့သူတို့ကတော့ဒီ COVID-19 မရှိဘူးဆိုတဲ့ထောက်ခံစာကိုပေးလိုက်မယ်တဲ့။စစ်ပြီးမှပေးမယ်တဲ့။
ကယ်ဆယ်ရေးလေရင်နဲ့မြန်မာနိုင်ငံကိုရောက်ရှိသူတွေဟာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကချမှတ်ထားတဲ့လူမှုအခြေပြုကုသဆောင်ရှားမှုပေးနေတဲ့နေရာတွေမှာ21ရက်တာနဲ့9ရက်နေမှာ9ရက်စုစုပေါင်း28ရက်ကိုတည်ချနေထိုင်မှုအတွက်လည်းအသိပေးထားပါတယ်။ပြည်တွင်းမှာကိုဗစ်ရောဂါထပ်တိုးလူနာသေမရှိပဲဒီကနေ့မနက်ထုတ်ပြန်ပြီးချိန်ထိဆိုဓာတ်ခွဲအတည်ပြုလူနာ146ဦးရှိခဲ့တာပါ။အဲ့ဒီထဲကသေဆုံးသူ9ဦးရှိခဲ့ပြီးရောဂါပျောက်ကင်းသွားသူကလည်း16ဦးအထိရှိထားပြီးဖြစ်ပါတယ်။ကျန်းရှိနေသေးတဲ့လူနာ125ဦးကိုတော့သက်ဆိုင်ရာစီရင်တွေမှာအတီးတီးထားရှိပြီးကုသမှုပေးနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ COVID-19 ရောဂါပိုးပြန့်ပွားမှုကိုတားဆီးနိုင်ဖို့အတွက်ပိုးသက်ဆေးတွေဖြန့်နှံကကျန်းမာရေးအတွက်တင့်တော်ရက်လာဆိုတာကိုတင်ဆက်ပေးမှာပါ။COVID-19 ရောဂါကိုတားဆီးကာကွယ်တဲ့အနေနဲ့ရက်ွက်တွေလမ်းတွေတိုက်တာအဆောက်အုံတွေကိုသက်ဆိုင်ရာရက်ွက်အလိုက်တာဝန်ရှိသူတွေကပိုးသက်ဆေးဖြန့်တာတွေလုပ်နေကြပါတယ်။ပိုးသက်ဆေးတွေကိုလိုအပ်တဲ့အချိန်လိုအပ်တဲ့နေရာတွေမှာဒါစနစ်တကျဖြန့်ကြဖို့နဲ့ဘယ်လိုနေရာတွေကဖြန့်တင်တယ်မဖြန့်တင်ဘူးဆိုရက်ဆောင်ရွက်ဆောင်ရွက်တွေကိုလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုပိုးသက်ဆေးကိုယောဂပိုးမွားတွေတည်စီဖို့အတွက်ဆိုပြီးလိုက်ဖြန်းနေတာမျိုးကပြည်သူတွေအတွက်တခြားယောဂတွေဖြစ်လာစေနိုင်ပြီးကျန်းမာရေးကိုထိခိုက်လာနိုင်တဲ့အကြောင်းဒေါက်တာကျော်စွာဦးကအခုလိုပြောပြပါဗျာ
တော့လည်းပဲအခုဒီပတ်တလူပတ်ပြီးတော့ကျွန်တော်အများဖြန်းနေတဲ့ခါကျတော့အများတူနာပုံပါလဲဟိုဘေးကဆိုးကျိုးရှိနိုင်လားဆိုတော့ဟိုရှိရောရှိနိုင်ပါလေအရင်အနေနဲ့ရှိလားဆိုတော့လည်းပြောရတော့လည်းခက်တယ်ဒါဒီဓာတ်ပြည်တာပစ္စည်းတွေဖြစ်တဲ့ကြောင့်ပေါ့ဗျအကယ်၍ဒီအသားတောက်တွေပုံပါပဲရှိသေးတခုခုဒီတက်ကြီးရောတွေကလေးတွေစသဖြင့်အဲ့လိုလူတွေပေါ့ချို့ရေသားတက်တက်ပြည်မှုအရင်အဲ့လိုခံစားမှုပ ပါမှာမဟုတ်သူဒီကျွန်တော်တို့ဒီတမိုင်းအားလုံးကကြာဝင်ရဲ့အမြင်ကတော့ဟိုလိုအပ်တဲ့အချိန်မှာလိုအပ်တဲ့လိုအပ်တဲ့လုထတာကိုပို့ပြီးတော့ကောင်းတယ်လို့ကျွန်တော်တို့မြင်ပါတယ်
ပိုးသက်ဆေးဖြန့်မှုလိုအပ်တဲ့နေရာတွေဖြစ်တဲ့လူနာနေထိုင်ခဲ့တဲ့နေရာကော်ရဒိတ်ဆန္ဒတွေစတဲ့နေရာတွေမှာလိုအပ်တဲ့ပမာဏကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားချက်နဲ့အညီပဲလုပ်စီတင်တယ်လို့ဆိုပါတယ်တချို့တွေကစိုးရိမ်စိတ်ကြီးပြီးပိုးသက်ဆေးဖြန့်ပြီးဖို့အတွက်လာပြောကြတာတွေရှိပေမဲ့ဘေးကဆိုးကျိုးတွေအနေနဲ့ထိခိုက်မှုတွေရှိလာနိုင်တာကြောင့်မလိုအပ်ရင်
ဥမာဟိုကျွန်တော်တို့ပြည်ဆိုလို့ရှိရင်အာဘူအိမ်ဘူးတက်စီဖြန်းနေလို့ပါဒီဘူးတက်စီဖြန်းနေလို့ပါဆိုပြီးလာပြောကြတယ်ကျွန်တော်တို့မလိုအပ်ဘဲနဲ့ဖြန်းမပေးဘူးဘာအတွက်လဲလိုအပ်လားမလိုအပ်ဘူးဆိုရင်ဖြန်းမပေးဘူးအခုဆိုမလိုအပ်ဘဲနဲ့အဲခဏခဏဖြန်းတာလေဒီသူ့ရဲ့စေးရဲ့ side effect တွေနဲ့ဒီပတ်ဝန်းကျင်ကိုထိခိုက်မှာပေါ့နော်သူ့ဆို insect လေးတွေပေးကုန်တာလို့ဟိုဒါဂျေယားစနစ်ဒီပါပြစ်နိုင်နေတာမျိုးတကယ်ချစ်ပွားပြီဆိုမှလားဖြန်းတဲ့တာပေါ့
ဒီလိုပိုးသက်ဆေးကိုခက်စိတ်စိတ်ဖြန်းတာမျိုးကရရှိမှကျန်းမာရေးကိုထိခိုက်လာနိုင်တယ်ဆိုပြီးစိုးရိမ်သူတွေရှိလာပါတယ်ပိုးသက်ဆေးဖြန်းဖို့ကိုလူတဦးတယောက်ရဲ့စိတ်သဘောနဲ့မဟုတ်ဘဲရက်ွက်သူရက်ွက်သားအားလုံးရဲ့ဆန္ဒအရာပဲလုပ်တင်တယ်လို့လည်းမတင်စာရှင်လေးကြီးကပြောပါတယ
်ပိုးသက်ဆေးဖြန်းတာကဒီရက်ွက်တွေတော်ရဲမှလုပ်နေရဲ့နောက်လူတွေကိုစိတ်ပိုင်းဆိုင်ရာလုံခြုံမှုပေးတဲ့ဟိုလုပ်ငန်းတစ်ခုလုံးမြင်ရတယ်ပေါ့နော်သူကဒီလမ်းတွေပစ္စည်းတွေပုံမှန်ပိုးသက်ဆေးဖြန်းနေဟိုစိတ်တုပ်လိမ့်လိုက်တဲ့ဆိုရင်ဒါစိတ်ချမှုတစ်ခုရတယ်စိတ်ချလုံခြုံမှုတစ်ခုဖြစ်စေတယ်ဒါပေမဲ့ဒီချိန်ထဲမှာအလွန်ကျွန်ချင်းတဲ့အရာတွေဥပမာဟိုဈေးတွေမှာဖြန်းနေဆိုရင်အဲ့ဈေးမှာကြောင်းတဲ့ပစ္စည်းတွေငါးတွေဒါတွေကိုထိလိုက်ရင်အဲ့ရတစ်ဆင့်ပြန်ပြီးကိုယ်ရည်စီကိုယောဂအဖြစ်နဲ့ဟိုနောက်ပိုင်းတွေမှာကိုယ်ရည်စီယောဂအဖြစ်နဲ့ပြန်ရောက်လာတယ်ဆိုတော့ဘယ်ရမဆိုတန်ဆေးလွန်ပြီးပေါ့နော်ဟိုအလွန်ကျွန်တော်ကလောကမကောင်းဘူး
COVID-19 ယောဂါကိုကာကွယ်နိုင်ဖို့အတွက်ပိုးသက်ဆေးဖြန်းတဲ့အခါမှာလိုအပ်တဲ့နေရာတွေမှာသာဖြန်းကြဖို့နဲ့ဆေးဖြန်းတဲ့အခါလောက်ရမယ့်ဆောင်ရွက်ဆောင်ရွက်တွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကျမအိမ်သနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့ပိုးသက်ဆေးရည်တွေကိုလူတွေပေါ်ဖြန်းတာမျိုးဆေးပညာရဲ့မှာလက်ခံထားခြင်းမရှိသလိုမတင့်တော်တဲ့နီလန်းတွေအသုံးပြုရင်လူအသက်ကိုပါအန္တရာယ်ပြုနိုင်ကြောင်းကျမရဲ့ပညာရှင်တက်ဦးနဲ့ VOA ဆက်သွယ်မေးမြန်းထားတာကိုတင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်အစအုံအိမ်တွေလူအသုံးဆောင်ပစ္စည်းတွေကိုတန့်ရှင်းရေးမှာအသုံးပြုတဲ့ပိုးသက်ဆေးရည်ကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်ခန္ဓာကိုယ်ထဲထိုးသွင်းခြင်းအပြင်အဆုတ်ထဲကဗိုင်းရပ်စ်ကိုရှင်းပေးနိုင်မလားဆိုတဲ့နီလန်းကိုစမ်းသပ်ကြည့်ဖို့သူ့အနေနဲ့စိတ်ဝင်စားကြောင်းအမေရိကန်သမ္မတဒေါ်နယ်ဒ်ထရမ့်ရဲ့မှတ်ချက်ပြီးပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်ကျန်းမာရေးပညာရှင်တွေအထိတ်တလန့်နဲ့ဝိုင်းဝန်းကန့်ကွက်ခဲ့ကြပါတယ်။တီးခဲ့တဲ့ကြာသပတေးနေ့ကအင်ဂျီရောမှာပုံမှန်ပြုလုပ်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအခြေအနေသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသူ့ရဲ့ထင်မြင်ယူဆချက်တွေကိုပြောဆိုခဲ့တာပါ။လေဆိုးကုမ္ပဏီအပါအဝင်အခြားပိုးသက်ဆေးရည်ထုတ်ကုမ္ပဏီအသီးသီးကလည်းသူတို့ပစ္စည်းတွေကိုလူခန္ဓာကိုယ်ထဲထည့်သွင်းလို့မရကြောင်းကြေညာချက်တွေညှိချင်းပဲထုတ်ပြန်ခဲ့ကြပါတယ်။နောက်ပိုင်းမှာတော့သမရထရန်ကသူ့အနေနဲ့နောက်ပြောင်ပြောဆိုခဲ့တာဖြစ်တယ်လို့ဖြေရှင်းခဲ့ပါတယ်။အခုလိုတန့်ရှိရေးလုပ်တဲ့ပိုးသက်ဆေးရည်တွေကိုအကျော်ရဲတာထိုးသွင်းမယ်ဆိုရင်အသက်ပါတစ်ခါတည်းဆုံးရှုံးသွားမှာဖြစ်ကြောင်းနယူးယောက်မြို့ဝစ်ကော့ဖ်ဟိုက်ဆေးရုံဒူဥက္ကဋ္ဌကုဆက်ယောဂအထုကူဒေါက်တာဇီယာတက်က VOE ကိုပြောပါတယ
်ဒီ clean လုပ်တဲ့ဟာတွေက bleach ဟို clean အတွက်ပဲသုံးတာပါဟိုကိုခန္ဓာထဲကိုဆဲလို့မရပါဘူးကိုခန္ဓာဟိုတောက်လို့လည်းမရပါဘူး bleach တောက်လိုက်လို့ရှင်ဒီကိုရဲ့လက်လက်ဟိုအစာပြုံကြောင်းတစ်ခုလုံးစားသွားပါလိမ့်မယ်ဟိုရောင်းတဲ့ပစ္စည်းတိုင်းမှာ instruction ပါပါတယ်အဲ့ဒီ instruction အတိုင်း follow up လုပ်ပါနောက်ဒီ disinfectant တွေဒီဟိုကိုခန္ဓာထဲကိုဝင်သွားလို့ရှင်အရန်ကိုစားပါတယ်โอเคအထူးသဖြင့်ဒါစားလို့ရတဲ့အရာလည်းမဟုတ်ဘူးဟိုမျိုးချလို့ရတဲ့အရာလည်းမဟုတ်ဘူးနောက်ဟိုအကျော်လေးကိုလည်းသွေးသွင်းလို့ရမှာမဟုတ်ဘူးပေးသွားပါမှာအဲ့ဒါဒီဘုံတော့အကျော်လေးကသွင်းအောင်လို့ရှင်တကယ်ဒုက္ခရောက်ပါမှာပါ
coronavirus kawe ยีအတွက်မြန်မာနိုင်ငံကစားတောက်ဆိုင်တချို့မှာဆိုရင်ဝင်လာတဲ့သူမှန်သမျှပိုးသက်ဆေးချမ်းသာမျိုးတွေလည်းတွေ့နေရပါတယ်ဒီလိုလုံဆောင်ချက်မျိုးဘာအကျိုးမှမရှိတဲ့အပြင်ဗိုင်းရပ်ကိုကာကွယ်ပေးတယ်ဆိုတဲ့တက်တဲ့အထောက်အထားမျိုးလည်းမတွေ့ရဘူးလို့ဒေါက်တာဇီယာတက်ကပြောရေးကိုအခုလိုပြောပါတယ်
ကိုရှိတာလေကိုခန္ဓာပေါ်မှာပုသက်စေးဖြန်းခြင်းဒီလူမတော့ကျွန်တော်ဒီနိုင်ငံမှာတော့မလုပ်ဘူးပေါ့နော်အဲ့တော့အဲ့ဒါပြောရလို့ရှိရင်တော့ဒီတောင်ကိုရီးယားလိုဘာမှမရှိလိုက်လို့ရှိရင်သူတို့ကိုခန္ဓာတဲ့ဘယ်တော့မှဖြန်းမှုဒါပေမဲ့ဒီ
environment ကိုသူတို့ဖြန်းလာချင်တာကျွန်တော်ကကြာမနာကလေးကိုခေါ်တာ environment ကိုဖြန်းနေဟာတွေကဒါဖြန်းလို့ရတယ်ဒါပြဿနာမရှိဘူးဒါတို့ကကိုခန္ဓာဝမှာဖြန်းတဲ့အခါမှာဘာကိုဖြန်းတာလဲဆိုတော့ကျွန်တော်ပြောလို့ရှိရင်တော့အကောင်းဆုံးနည်းလမ်းတစ်ခုဖြေရလို့ရှိရင်တော့ဟို
ဒီကောင်ပါတဲ့သေးလဲဆိုတော့နံပါတ်1အယ်ကိုဟောင်းနဲ့သေးတယ်နံပါတ်2ကတెంပရေချာ60ဒီဂရီအထက်မှာရှင်သေးတယ်ဆိုတော့60ဒီဂရီအထက်ရှိတဲ့အဝစ်ကိုလက်နဲ့ကင်ဖို့အတွက်ကတော့တော်တော်လေးတော့ခက်ခဲတာပေါ့နော်ကိုယ့်လက်ကိုမိလောင်သွားမှာပေါ့နော်အဟမ်ဒါကြောင့်မို့ကျွန်တော်အယ်ကိုဟောင်းနဲ့ဒီဟိုဆာဖေ့စ်ကိုကလင်းလုပ်ပြီးတော့ဆိုတော့ဒါဆိုရင်သမလထရန်နိုင်ငံတော်တိုင်ပင်ခံပ
ော်ရောင်ကြည့်ပေးရမျိုးဆိုရင်ရောဘယ်လိုဖြစ်နိုင်မလဲဒေါက်တာဇီယာတက်ရဲ့အဖြေကတော့
ကျွန်တော်အနေနဲ့ပြောရတာတော့နေအောင်ကြည့်သည်ဟိုအားလုံးအတွက်ကောင်းတယ်ပေါ့နော်ဒါကတော့ no question about ပါ temperature ဗမာနိုင်ငံမှာအခုဘယ်လောက်ရှိတယ်ကျွန်တော်လည်းမပြောတတ်ဘူးရအဲ108-108ရှိတဲ့အချိန်မှာ temperature နေဘူးဆိုတော့သွားလို့ရင်တော့ကျွန်တော်ထင်တယ် virus တော့ဒုက္ခရောက်မှာမဟုတ်ဘူးအပူရှက်တာပေါ့နော်အဲ heat stroke နဲ့အဲ့ဒါဒုက္ခရောက်ပါတယ် heat stroke နဲ့ဒုက္ခရောက်လို့ရှိရင်လူဒုက္ခရောက်တယ်ကြောက်ကြောက်ပြတ်ပြတ်တတ်တယ်တချို့လူတွေမြန်မာနိုင်ငံအလဲပိုင်းတို့နေရာမျိုးမှာ temperature 108-103လောက်ထိဖြစ်နေတဲ့အချိန်မှာနေဘူးဆိုတဲ့မှာကြာကြာသွားနေရင်ကျွန်တော်တို့လူတွေဒုက္ခရောက်ပါတယ်အခုအချိန်မှာအိမ်ထဲမှာနေခြင်းတွေအကောင်းဆုံးမှာပေါ့ဖြစ်လို့လဲဆိုတော့အပြင်သွားလို့ရှိရင်ဒီဆိုတာဖြစ်လာန
ိုင်ပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ရင်ကျန်းမာရေးပညာရှင်တွေသိထားတာဟာ10ရာခိုင်နှုန်းလောက်ပဲရှိပြီးရောဂါပိုးဟာအပူဒဏ်ရောအေးအေးဒဏ်မှာခံနိုင်ကြောင်းဒေါက်တာဇီယာတက်ကသတိပေးပြောဆိုခဲ့ပါတယ်ရှင
်။ VOA American အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
ဒီနေ့ကျင်းပလို့ရှိတဲ့ထူးထူးရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီရဲ့အကြဆိုးနေမှုတွေရှိနေတာကိုတင်ဆက်ပေးပါမယ်ကဘာကယောဂါ COVID-19 အကြက်တဲ့အခြေအနေကြောင့်ပုံမှန်အောက်ချက်ဆိုရင်လာမယ့်နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့အထွေထွေရွေးကောက်ပွဲကျင်းပနိုင်ချေရှိမရှိဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်ရှိအခြေအနေမှာတော့ယောဂါမပြန့်ပွားရေးအတွက်လူစုလူဝေးလောက်ခုတားဆီးထားတာတွေနဲ့တခြားကန့်သက်ချက်တွေရှိတာကြောင့်2020အထွေထွေရွေးကောက်ပွဲကျင်းပဖို့မတိကျမရေရာမှုတွေဖြစ်လာရပါတယ်ဒီဘော်ကော်မရှင်ဘက်ကတော့ဘာမှတည်တည်ကြာကြာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒါကြောင့်နိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်။အနာရဒီကျုပ်ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီအတွင်းမှုမုံရအောင်ရှင်ကတော့လက်ရှိအခြေအနေအရပါတီအောင်နိုင်ရေးနဲ့ပတ်သက်လို့အခက်အခဲတွေရှိနေတဲ့အပြင်လူရွေးချယ်ဖို့အတွက်ကလည်းအခက်အခဲတွေကြုံနေရတာမို့အခုလိုရွေးကောက်ပွဲကိုပုံမှန်အတိုင်းကျင်းပမယ်ဆိုအခက်အခဲတွေရှိလာနိုင်တယ်လို့သူကတုံ့ပြန်ပြောဆိုလိုက်ပါတယ
်ရွေးကောက်ပွဲတကယ်လုပ်ကြမယ်ဆိုလို့ရှိရင်မေလ Milago bol, le jon la lao ma sa pi lo dia ga jinya pe ja ma le. Ari dia twa ga jin jin pit pe bu ma ya u di commission a ni ne. Ho jano party so lo shin u ma ku de le yue che yi ne pat set pi lo jano lo ga so so bai no ga jon la do ma pi aw lo me lo jano si jin da la chi de. Da mai di dai so lo shin jon la de ma daw ma pi bu to lo le khat de. Yue kaw pwe go la ta ma da le chein daw do ma pit ma pit ba ma la lo jano lo
ရာတန်လျာရှိတယ်အဲ့လောက်ပဲကျွန်တော်ပြောချင်ပါတယ်2020ထွေထွေရေကောက်ပွဲကျင်းပမယ့်ကာလကိုပြည်အောင်စုရေကောက်ပွဲကော်မရှင်ဘက်ကထောက်ထောက်ကြေညာတာမရှိသေးပဲအရင်ထွေထွေရေကောက်ပွဲကျင်းပခဲ့တဲ့ကာလအတိုင်းဆောင်ရွက်မယ်လို့ပဲရှင်းပြရပြောဆိုထားတာရှိခဲ့ပါတယ်ကော်မရှင်ပြောရေးဆိုဝင်ရှိသူဦးမြင့်နိုင်ကတော့ပြည်ရဲ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာကိုဗစ် -19 အရင်ရထားတဲ့အတိုင်းရွေးကောက်ပွဲတွေကိုပုံမှန်အတိုင်းကျင်းပနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့သူကပြောဆိုထားပါတယ်။လက်ရှိမှာရောဂါကူးစက်ခံရသူဟာအရောက်100လေးကျော်ရှိနေပြီးကျန်းမာရေးဝန်ကြီးဌာနဘက်ကလည်းလာမယ့်မေလ15ရက်အထိလူစုလူဝေးတွေမပြုတ်လုပ်ဖို့နဲ့နေအိမ်တွေမှာနေထိုင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာကြောင့်ရွေးကောက်ပွဲစီစဉ်ကျင်းပနိုင်ဖို့ရှင်းရှိဆိုတာနိုင်ငံရေးပါတီ Amyanlong Chapjabibu, Shantayan Damya Democracy, a Quetoka, Saint John Yunga, Tansu Tabare.
ก็บอกว่าเราเยอะกว่าเลยเช่นเราเนาะผมเยอะกว่าแคมเปญว่าเลยเสียงอ่ะมีส่วนเช่นใจเนาะว่าที่อยู่กูเวก้าปีตัวบีลามาบีเดียวลาว่าไม่ใช่ช่วงไหนเดี๋ยวส่วนเราคาร์เรนโลโฮที่ย้อนกลับเช่าตัวบีเราย้อนกลับไล่ที่เต็งแต่เต็งเส้นเนี่ยแต่เราเล่าผัวก็เส้นบีฟาร์มลาว่าอย่างนั้นแต่ไม่ค่อยเห็นลูซูลูเวนเนี่ยก็โบราณสูรีลาว่าอย่างนี้ก็ว่าแคมเปญว่าที่แคมเปญก็เป็นตัวช่วยเช่นแคมเปญ
นี่สิ่งเดียวเป็นเราอย่างไม่ก้าวว่าโอ้ชิ้นนี้ที่เอาเนาะดาราอยู่สิ่งนี้เนี่ยเป็นเราสิ่งท้าเลยว่าเป็นเราสิ่งพวกเยอะแยะสิ่งเลยว่าเลยแล้วมีเรื่องเราสุนิทเนี่ยเราไม่เนี่ยจังหรอช่วยกับเวสัยอ่ะที่ดูเราชามุอพยพเป็นอพยพอเมื่อวันใดตาสัญญาจะจำยังไงก็ไม่ใช่ในเนี่ยตาสัญญาในงานอีปาร์ตี้เนี่ยแล้วชีชีนี่ก็สุนิทบุสุนิทปีมาตาช่วยกับเวกูช่วยเต็มช่วยเต็มส่งเฉพาะลูกอัดเดลุจำพิวตัวไป
เดี๋ยวก็กูเสร็จเปลี่ยนบ้านมูลนี้ทั้งนั้นเลยคุณจริงๆกูจะรู้ขึ้นมาแค่ที่เราจิตใจมันยังวิ่งทางกูเลยว่าตัวโปรเจกต์เชื่อมโลกแห่งเดียวกันก็คือตัวเราไม่ละเลยเรามาที่จะตีเนี่ยไม่ได้เพียวแต่เมื่อเราจะจะโน้ตมาเชื่อเชื่อเดียร์ของโปรเจกต์เชื่อมโลกแค่ไปปีจาระที่วิ่งกับเพื่อนเนี่ยปัจจุบันเด็กที่ส่งส่วนนี้บัวสาขาลูกเดนเนี่ยวิ่งเนี่ยที่ตัวเชื่อมโลกอยากจะยึดเป็นโปรเจกต์ทางเราเช่นนั้นยังไงปัจจุบันเนี่
ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြ
ဒီဟာထိုင်းနိုင်ငံသားပြည်ရင်မြန်မာနိုင်ငံသားတွေကကူးစက်ခံရမှုအမြင့်ဆုံးဖြစ်နေတဲ့သတင်းတင်ဆက်ပေးပါမယ်ကျွန်မအေးမှာပါထိုင်းနိုင်ငံမှာကိုဗစ်
1992年期间国家防护他那CCS也特别建议啊，库索因，尼马南安达阿赞的物体认得了将，今年也呢，彭博也放飞行耶，阿鲁兹马也呀呢，麦丹也呀，大文也，乌面乌巴比乌也国标吧嘞。我，他们那边的嘛，南安达那，乌面乌巴，确实来听，尼马南安达阿达乌是巴比亚，尼马南安达也巴。第二班队，尼马南安达第二米巴老来分析看哪样吧嘞。
ထိုင်းတောင်ပိုင်းမှာတရားမဝင်ရွှေ့ပြောင်းလို့သမားတွေကြားထဲမှာကိုဗစ် 19ကိုဆက်မှုကများလာတဲ့အတွက်စစ်စေးမှုတွေပို့လောက်လာတယ်လို့ရောဂါပိုးတွေကိုလိုက်လံစစ်ဆေးရင်းနဲ့ထိုင်းနိုင်ငံတွင်တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြတဲ့မြန်မာတွေလည်းဖမ်းဆီးခံရလာတွေဖြစ်နေတယ်ဆိုပြီးဦးမင်းဦးကပြောပါတယ်။ဆက်လက်ဒီပွိုင်းတင်းတော့မယ်ဟာအဲ့ဒါမဝင်တဲ့သူတွေအဲ့ဒီသားတွေကိုအဲ့ဒီကံကြီးတွေလိုက်တာပေါ့။လိုင်းရနေကတော့သူတို့မျိုးတရားမဝင်နေပြီးပါတယ်။စာသွား
ตั้งแต่ดูไล่ไปเลยถ้าเป็นลูกมือเยี่ยสู้เวกันนี่ก็คุ้มไม่จุดได้เลยเพียงขยายให้ไล่จะโชคกันตามมือก็เลยสั่งเล็กกันแต่ตัวมาพิเศษสุดบีโควิด-19อาชีพนี้จีเจก็เกี่ยวกับโบราณนะCCSEเปลี่ยนส่วนสิ่งตัวดาวดาววิศกาทบยันเจ้าสุดตัวไปเลย
ดีด้วยเนี่ยมาลุตมาเรียนเนี่ยท่านสุยาเยทุกอย่างมือกันแต่มือก็ไล่หน้าจับบุลูเอจอมเนี่ยมาเสียบยังลุตมาเรียนลุสองนี่ดูดีละเปลี่ยนสุขเกี่ยวไปเลยจะมาไม่เอี่ยมาท่านเนี่ยมาเนี่ยจะการนี่จะเรียนปีปูนี่ละวะยูเอเมริกันแต่ยังเรียนยูเอเมริกันเปียร์จูวอชิงตันยูโรกันนี่เปียร์ทุ่มเป็นไปเลยวะ อเมริกันพิจารณาว่าโควิด-19ยังก้าวเข้าสู่วันมุ่งเยี่ยมวัชชินิจาวฟิวเออร์วิดีโอเนี่ยยกแต่ซีซันนี้กูอยากยิบองเซียงเปลี่ยนทั่วเรื่องเป็นยังไงวะวิดีโอซีซันนี้กูไม่ได้ช่องไหนกันเนี่ยคนไหนที่เนี่ยยังก้าวไหนกันเนี่ยเซนไหนที่เชนี่มาเว่ทั่วเรื่องเป็นยังไงเจ้าหญิงแต่งงานซีซันนี้กูรอในสัญญาคนไหนกันเนี่ยคนไหนกว่าที่ปุ่มแม่เสียเปลี่ยนทั่วเรื่องเป็นยังไงวะฟิวเออร์ทั่วเรื่องจะดีกู
วิวเนี่ยจะรู้สั่งโน้ตพี่วิวเฟซบุ๊กสามีน้ำมันเนี่ยน่าเซนซิชันน้ำมันเลยใช่ไหมการที่เราซื้อวิวเนี่ยจะมาโควิดไวรัสกู้เสมาส่วนพี่ไปท่าเรื่องงานหรือเปลี่ยนสาวพี่เซนี่เดี๋ยวชิวายแค่เรื่องจากกันไปเนี่ยพอสุยาทับบันยีด้วยพี่เนี่ยรีบก้าวเจดินเซนี่เดี๋ยวจะวิวเอ็ดเรนดาเอลิสเบลลี่สามารถบอกกูสบิทิมยาบ้าไหมจะน่าดีใจกูบ้า ที่เนี่ยเจ้ามาเราซื้อใจเนี่ยจะเป็นเนี่ยลาบินใจสาราดีจังพวกนี้กันแต่ไปเป็นอะไรกูที่จีจีทับพี่เชียวไปลานีบ้าบีลงงานนี่จังพวกเราไม่ปีนี้ด้วยลามันจะเป็นแบบนี้ด้วยมาปูมีอะไรบ้างเลยไหมลงงานนี่ไปท้าดูสิว่าอีอาที่แกมือดีจงยาเลยจะเชนเนี่ยมาเฟรดสุยากับปีเรียบอสีเซงเวจีทับบังกูยาบุปีนี้ตัวเราไม่มีอะไรยาสีนี่เอาเลยนี่จ้าบ้าเลยสิว่าอีลงงานนี่ไปเลยเดือนเดือนมาเว่ลูเล่ไม่อุยกาเลยของแข็งตัวลาเก็บบ้าเลย
This is the biggest negative shock that our economy, I think, has ever seen.
ในท้องสิคุณเนี่ยบรรณาธิการเจริญสังเกตการลาบะเมื่อกันที่เราสู้ด้วยอารมณ์กันเสียดายมาคนนั้นส่งเสียงกันเรื่องการเป็นเฮสส์ก็เปลี่ยวไปเลยคุณส่วนใหญ่ใส่ใจมาเมื่อกันที่เราสู้ในอารมณ์ไม่ทบันเจริญไปอะไรปัญหาอีกวันเดียวกันบ่กูเลยท่านท่านนี่ยาวไป
We're on the front lines. We've taken all these actions. We've got to provide these necessary services to help.
ကျွန်တော်တို့ကရှေ့တန်းမှာအဓိကရင်ဆိုင်နေရတဲ့သူတွေပါလုံဆောင်စရာအားလုံးကိုကျွန်တော်တို့ဆောင်ရွက်နေပါတယ်လူတွေကိုချစ်တော့ဘုရားနဲ့အောင်လိုအပ်တဲ့ဗန်ပုံးမှုအားလုံးကျွန်တော်တို့ပေးရပါလိမ့်မယ် စီဝါရီပြန်ပြီးဥမောလောင်လို့ဖို့ကတိတ်ကိုရေးကြည့်ပါတယ်လို့လက်ရီဟောကပြောတော့တာပါစီဝါရီပြန်ပြီးလေပတ်နေအောင်ရေးဖို့ဗန်ပိုးတဲ့အစီအစဉ်အရဒေါ်လာ2 trillion တန်ပေါင်း2000 300ဘုအမေရိကန်ဆိုရကအတည်ပြုထားပါတယ်ဒါကြောင့်နောက်ထပ်အကူအညီထောက်ပံ့နေပေးမယ်ဆိုရင်
ဖေဗရူလာကြီးတန်းကျန်ပြီးကေဗင်ဟက်ဆစ်ကအခုလိုပြောပါတယ်။
ဒီကိစ္စအပြင်စီးပွားရေးလုပ်ငန်းတွေပြည့်ဝပြန်မစခင်မှာလူတွေရောဂါရှိမှရှိစမ်းသပ်စစ်ဆေးတာတွေကိုထပ်တိုးလုပ်ဆောင်ဖို့တချို့ပြည်နယ်တွေမှာကျန်းမာရေးပညာရှင်တွေကြီးနယ်အုပ်ချုပ်ရေးမှုတွေနဲ့လွတ်တော်အမတ်တွေကပြောဆိုနေပါတယ်။ အနီဇိုရာပြည်နယ်ထက်လွတ်တော်မှအေမီဂလိုဘယ်ရှာကအခုလိုပြောပါလေ
We need to be able to test people at double the rate so that our meat packing plants in Minnesota
အနီဇိုရာပြည်နယ်နဲ့အလဲပိုင်းအနောက်ဘက်ဒေသကအသားထုတ်တဲ့စက်ရုံတွေအစားတောင်စက်ရုံတွေပြန်ပွင့်ဖို့ဆိုရင်ရောဂါရှိမရှိစမ်းသပ်မှုတွေကိုနှစ်ဆတိုးပြီးလုပ်နိုင်ဖို့လိုပါလေစမ်းသပ်ရိက္ခာထုတ်လုပ်တဲ့လုပ်ငန်းတွေမှာဒုက္ခတွေကြုံရနိုင်ပါတယ်လို့အေမီဂလိုဘယ်ရှာကပြောသွားတာပါMichigan ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Wildmar ကလည်း
We have to have community tracing. You've got to have a plan for isolation for people that do get tested positive for COVID-19 in the future.
COVID-19 ရောဂါရှိတဲ့သူတွေကိုနောက်မှတခြားသူတွေနဲ့မတွေ့ဘဲတိကျဖွဲ့ထားတဲ့အစီအစဉ်တွေချနိုင်မှုလိုပါတယ်။နောက်ပြီးစီးပွားရေးပြန်ပြီးလုပ်ကိုင်တဲ့နေရာမှာကျေလုပ်ငန်းတွေမှာဘလူအန်ဒီရှိတဲ့ဆိုတာမျိုးတိတိကျကျစမ်းစစ်ပြီးမှလိုက်နာရမယ့်စီကံချက်တွေချမှတ်ဖို့ဆုံးဖြတ်ရပါလိမ့်မယ်ဆိုပြီးမီချီဂန်ပြည်နယ်အုပ်ချုပ်ရေးမှူးပြောသွားတာပါပြည်နယ်အုပ်ချုပ်ရေးမှူးတွေလွတ်တော်အမှတ်တွေထမ်းဆောင်ရတဲ့ဒါဝန်တွေထဲမှာလုပ်ငန်းတွေရပ်ဆိုင်ထားရတဲ့အချိန်စီးပွားရေးအရာထိခိုက်နစ်နာမှုတွေနဲ့လူတွေရဲ့ကျန်းမာရေးအန္တရာယ်မရှိအောင်ဘယ်လိုထိန်းချုပ်မလဲချိန်ခွင်ရှာညှိရတဲ့ကိစ္စတခုတည်းတွေမဟုတ်ပါဘူးစီးပွားရေးကိုဂျာကန်ပေးနိုင်အောင်ရေးပေါ်ကူညီပေးရေးဥပဒေတရားဖက်ဒရယ်အစိုးရကနောက်ထပ်ပြဋ္ဌာန်းနိုင်မှုကိုလည်းတွန်းတွန်းတိုက်တိုက်ဆွေးနွေးငင်းခုန်နေကြရတာပါဒီလိုရေးပေါ်ကူညီထောက်ပံ့ရေးနောက်ထပ်ဥပဒေပြဋ္ဌာန်းမှုကိစ္စကပဲလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာအရေးထိုးနိုင်တဲ့နောက်ခံအကြောင်းအရာတွေလည်းကတစ်ခုဖြစ်နေကြောင်းပါခင်ဗျာ။ကျွန်တော်သိထိုင်ပ
ါ။အခုဆက်ပြီးတော့ COVID-19 အရေးပေါ်အခြေအနေကြောင်းအင်ကာနဲ့ဒိုင်းရီတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတဲ့ဆွေးနွေးခန်းကိုနားဆင်ကြရပါမယ်ခင်ဗျာ။မြန်မာနိုင်ငံရဲ့ဆက်ဝလုပ်ရုံတွေမှာလူကမာထောင်ပေါင်းများစွာလုကန်နေကြပြီးဒီလူသမားတွေကြားမှာကိုရိုနာဗိုင်းရပ်စ်ပိုပြန့်နှံ့ကူးစက်မလာအောင်ကာကွယ်တားဆီးရေးဟာအထူးအရေးကြီးတဲ့လုပ်ငန်းတစ်ရပ်ဖြစ်ပါတယ်။စက်ရုံလုပ်ရုံတွေကိုအချိန်ကာလတစ်ခုအထိယာယီပိတ်ထားနိုင်မယ်ဆိုရင်ဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မယ်လို့မြင်ကြတာရှိတယ်လို့အဲဒီလိုပိတ်ထားတဲ့ကာလအတွင်းလူသမားတွေနဲ့မိသားစုဝင်တွေရဲ့စာဝတ်နေရေးဒုက္ခမရောက်အောင်ဘယ်လိုဖြေရှင်းကြမလဲဆိုတဲ့မေးခွန်းလည်းရှိပါတယ်။လက်ရှိစက်ရုံလုပ်ရုံတွေမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလှုပ်ဆောင်ထားတာတွေနောက်ထပ်လုပ်ဖို့လိုအပ်တာတွေလက်ရှိအခြေအနေမှာဆက်ရုံလုပ်ရုံတွေကိုဖွင့်ထားတယ်လားယာယီပိတ်ထားတယ်လားစတာတွေနဲ့ပတ်သက်ပြီးအလို့ရှင်ဘက်ကအမြင်နဲ့အလို့သမားသမဂ္ဂဘက်ကအမြင်တွေကိုဆွေးနွေးထားပါတယ်လန်နာယာဆက်မှုဆောင်ဥက္ကဋ္ဌတူဖြစ်ပြီးကိုယ်တိုင်လည်းပဲချေခွဲဆက်ရုံပိုင်ရှင်တူဖြစ်တဲ့ဦးအောင်ဆိုင်မြန်မာနိုင်ငံလုံးဆိုင်ရာလူ့သမားသမဂ္ဂများအဖွဲ့ချုပ် CDUN မဟုတ်အလို့မှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နဲ့ဆက်မှုလုပ်မှုလူ့သမားများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ခိုင်စာအောင်တို့နဲ့ဆွေးနွေးထားပါတယ်တော်ခိုင်ဆောင်တဲ့ဦးအောင်ဆိုင် VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကျေးဇူးတင်ပါတယ်ကျွန်တော်ဟုတ်ကဲ့
ဆိုတော့ပထမဆုံးကျွန်တော်ဦးအောင်ဆိုင်ကိုရင်ဆိုင်ပေးချင်ပါတယ်ဦးအောင်ဆိုင်တို့စက်မှုစုံမှာအခုဒီ COVID-19 နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတာတွေရှိမှာပါပဲအခုလောလောဆယ်ဘာတွေများလှုပ်ဆောင်ထားပါလဲခင်ဗ
ျကျွန်တော်လိုက်တာစက်မှုစုံကတော့ကျွန်တော်တို့ကပညာပေးပေါ့နော်ဓမ္မဝင်ကြီးဌာနထုတ်ပြန်လာတဲ့အတိုင်းပဲပေါ့ဗျာကျွန်တော်လုပ်ငန်းရှင်တွေရောလုပ်သမားတွေရောလိုက်နာတင်သွင်းဖို့ကျွန်တော်တို့ကပညာပေးလက်ကစားဆောင်တွေပေးတယ်ကျွန်တော်တို့ခိုင်းနေကတ်တယ်အဲဆွေယုံတွေကလိုက်ပြီးတော့မှလူမှုဖွံ့ဖြိုးရေးနဲ့ကျွန်တော်တို့ကပေါင်းပြီးတော့မှလိုက်ပြီးတော့ပညာပေးတဲ့အားတွေလုပ်ဆောင်နေပါဟုတ်ကဲ့
ဟုတ်ကဲ့ပညာပေးပြင်ကျန်တဲ့အကအကွယ်ကိစ္စတွေရောဘာတွေလုပ်ထားတာရှိပါလဲခင်ဗျအ
ဲဆွေယုံတွေရောကျွန်တော်တို့လုံးရဲ့အားလုံးလည်းကျွန်တော်လုပ်သားတွေရောဝန်သားတွေအားလုံးလက်စည်းဖို့လာတဲ့လူတွေမက်စတာကိုပူတိုင်းဖို့တမိုင်းဝန်ကြီးဌာနထုတ်ပြန်လာတဲ့ guideline နဲ့အညီပေါ့ဗျာအဲဒီလှုပ်ဆောင်ပေးဖို့ဆိုပြီးတော့ကျွန်တော်သုံးလို့ပါရှိတဲ့စိတ်ယုံမျိုး Viber group ကတော့လည်းကောင်းစာရဲတော့လည်းကျွန်တော်အသိပေးထားတာရှိပါ
ဟုတ်ကဲ့ဆိုတော့အခုလက်ရှိဝန်ဆိုင်ဥက္ကဋ္ဌလုပ်နေတဲ့စက်မှုစုံထဲမှာစိတ်ယုံတွေအားလုံးလည်ပတ်နေသလားခင်ဗျအကုန်ပြန်လည်ပတ်နေပြီလား
မလဲတိုင်းကြောက်ဘူးခင်ဗျာအခုကတော့19ရက်နေ့ထုတ်တဲ့လူသားဝင်ကြီးဌာနကဒါ event 20ရက်နေ့30အတွင်းဖြစ်စေပြီးတဲ့ယုံများတော့ဒါခွင့်ပြုကြတဲ့ယုံများတော့လဲပတ်ပြီပ
ါဆိုတော့ဒေါ်ခိုင်ဆောင်တို့ကတော့ဒီစက်ယုံလွတ်ယုံတွေအားလုံးနဲ့ပတ်သက်ပြီးတော့ဟိုတမကအနေနဲ့လှုပ်ဆောင်နေတာပေါ့နော်ပထမဆုံးဒေါ်ခိုင်ဆောင်အခုတည်ထားသလားစက်ယုံလွတ်ယုံတွေဘယ်လောက်လောက်လဲပတ်နေပြီလို့တည်ထားလဲ
ကျန်ဆွတ်စေးပေးမှဟိုလေပတ်လို့အကူအညီတောင်းလာတာကတော့ကျမတို့ဒီနှစ်ရက်အတွင်းမှာ15ရုံလောက်ရှိတယ်အကူအညီတောင်းလာတယ်လို့ပြောနော်ဒီအချိန်မှာတော့မဆက်သေးပဲနဲ့ဖွင့်တဲ့အတွက်ကြောင့်မလို့အကူအညီတောင်းတဲ့စက်ရုံတွေကတော့ကျမတို့80လောက်ရှိတယ
်ဆိုတော့မဆက်သေးပဲနဲ့လည်းပဲစက်ရုံတွေကဖွင့်ထားတာရှိတယ်ပေါ့အဲ့လိုလား
ဟုတ်ကဲ့ဒီကျွန်တော်တို့19ရက်နေ့မှာဟိုလုံမဝင်ဌာနကနေထုတ်ပြန်လိုက်တဲ့စာအရာပေါ့ဆွေးနွေးတွေကပိတ်ထားရမလားမဖိတ်ရဘူးလားဆိုတာကိုဟိုနံပါတ်တစ်ချက်အလုပ်ရှင်တွေကမကွဲပြားဘူးပေါ့နော်အဲနံပါတ်တစ်ချက်ကအဲ့ဒီစိတ်စာသည်ထွက်တာနောက်ကျသွားတယ်ပေါ့19ရက်နေ့မှာအကြမ်းလို့20ရက်နေ့မှာတော့စိတ်ယုံတွေအများဟိုအများကြီးဖွင့်ခဲ့တယ်ဖွင့်နေအဲ့တော့အဲ့အဲ့နေ့မှာတော့ကျွန်တော်တို့ဒီအများကြီးတိုင်ကြားချက်တွေရရှိတယ်ဒါပေမဲ့ကျွန်တော်တို့ကတော့20ရက်နေ့ဟာမသိလို့ခွဲတာဖြစ်မယ်21ရက်နေ့ကျလို့ရှင်တော့တော်များများပြန်ပြန်ပိတ်လိမ့်မယ်ဆိုပြီးကျမတို့မျှော်လင့်တာပေါ့သို့တော်လည်းအဲ21 22တောင်းလျှောက်မှာစက်ယုံတွေကဖွင့်ခဲ့တယ်ကျမတို့ရှိလို့လာတဲ့တိုင်ကြားစာတိုင်ကြားမှုကိုမှကျမတို့ကစာရင်းပြုစုပြီးတော့ဒီအလုံးမဝင်ဌာနနဲ့တမရယုံကျမတို့ဘောနော်တိုင်ပေးတာကဒီစက်ယုံ80လောက်ရှိပါတယ
်ဦးဦးဆိုင်ကိုကျွန်တော်အရင်ပြင်ပေးပါမယ်ဒေါ်ဆန်းစုကြည်ရဲ့ဒီတမကကိုစလေတို့အစိုးရဘက်တို့စသည်အဖြစ်ပေါ့နော်သူတို့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာရောဒီဥဆိုင်လို့စမှုစုံတွေမှာအဲ့ဒီဆွေးနွေးချက်တွေနောက်ဆက်တွဲလှုပ်ဆောင်တာဘာတွေရှိပါပြီလဲဥဆိုင
်ကျွန်တော်တို့ဒီဆွေးနွေးပွဲနောက်ပိုင်းမှာတော့ကျွန်တော်တို့လှုပ်ချက်တွေလည်းကျွန်တော်တို့လာပြီးတော့အမေးများစုံစမ်းတာတွေရှိပါတယ်ကျွန်တော်တို့ကလည်းဒီနိုင်ငံတော်ကထုတ်ပြန်လာတဲ့ဓမ္မယဝန်ကြီးဌာနထုတ်ပြန်လာတဲ့ guideline နဲ့သုံးပါးဝန်ကြီးဌာနထုတ်ထားတဲ့စစ်ဆေးပြီးခွင့်ပြုချက်ရှိမှလုပ်ရမယ်ဆိုတဲ့ဟာလေကျွန်တော်တို့ကတော်ငယ်စင်တို့အတိပေးထားတာရှိပ
ါဟုတ်ကဲ့အစိုးရဘက်ကနေပြီးတော့လူမောဝန်ကြီးဌာနပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီနောက်ပိုင်းဒီအချိန်မြင်မြန်နဲ့တိတိယောက်ထပ်ပြီးတော့လှုပ်ဆောင်တာတွေပါတယ်ထူးထူးခြားခြားမရှိသေးဘူးလား
ကျွန်တော်တို့ဒီလောက်တော့23ရက်နေ့မှာကျွန်တော်တို့စမှုစုစပြီးတော့ငါးရက်စကြပါတယ်22ရက်နေ့မှာတော့ဒီရက်ကိုစစ်နိုင်ရလို့ကြားပါတယ်ဇနီးစီအောင်တော့ကျွန်တော်ကြားစုစုပေါင်းဂျုံပေါင်း130ကျော်လောက်စစ်တောင်းတည်ရပါတ
ယ်ဟုတ်ကဲ့ဒေါက်ကင်ဆောင်အနေနဲ့ရောအဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာဘယ်လိုထူးခြားမှုတွေတွေ့လာရပြီလဲ
ဆွေးနွေးပွဲမှာတော့ကျမတို့ဆွေးနွေးသွားတဲ့ပိုင်းမှာစစ်ဆေးမှုနဲ့ပတ်သက်လို့ရှင်ကျမတို့ဒီအနေနဲ့အတွင်းဝင်ဦးမျိုးအောင်ကနေပြီးတော့မှာဆက်ယုံတွေကိုသွားရောက်စစ်ဆေးတယ်စစ်ဆေးတဲ့အခါမှာလိုအပ်ချက်တွေရှိတယ်ဒါတွေကိုပြင်ဆင်နေတဲ့အချိန်မှာဖွင့်ခွင့်ပြုတယ်ဆိုတာမျိုးတွေပေါ့တင်ပြတာတွေရှိတယ်အဲ့ဒီမှာကျမတို့ဒီဒေါက်ဆန်းစုကြည်အနေနဲ့ကဒါခွင့်ဝင်ပြုရဲဆိုတာမဟုတ်ဘူးလေအားလုံးသတ်မှတ်ချက်တွေနဲ့ညီညွတ်သွားမှာခွင့်ဝင်ပြုရမှာဆိုတာမျိုးပြန်ဆွေးနွေးခဲ့တာရှိပါတယ်။အဲအဲ့နောက်ပိုင်းမှာကျမတို့ဒီလုပ်ငန်းမှာဒီမြေပြင်မှာပေါ့နော်ဒီစစ်ဆေးရေးတွေသွားတဲ့အခါမှာကျမတို့ကဗာတွေ့ရတယ်ဆိုတော့စစ်ဆေးမှုရှိတယ်ခွင့်ပြုမှုရှိတယ်။အဲခွင့်ပြုတဲ့အခါမှာကျတော့ကျမတို့ဗာသွားတွေ့ရလဲဆိုလို့ရှိရင်ပြင်ဆင်နေတဲ့ကာလမှာခွင့်ပြုဒီဖြစ်ပါ၍ဆိုပြီးတော့စက်ယုံကြီးကခွင့်ပြုတဲ့အနေအထားမျိုးတွေတွေ့ရပါတယ်။အဲ့ဒီခွင့်နဲ့စက်ယုံလေးဒီစစ်စေးပြီးခွင့်နေဆိုတဲ့စက်ယုံလေးမှာတော်တို့ကြည့်တဲ့အခါမှာလဲဂျမရေးဝန်ကြီးဌာနကြီးထုတ်ပြန်ထားတဲ့အသက်မှတ်ချက်တွေနဲ့လုံးဝမကန့်ညီပဲနဲ့လူစုဝေးတွေဒီဖြစ်နေပြီးတော့ဒီလုပ်ငန်းခွင်နဲ့မှာလဲဒီဂျမရေးဆိုင်ရာပံ့ပိုးမှုတွေမရှိတာတွေလည်းကျမတို့တွေ့ရပါတယ်ရှင်အဲ့ဒီအတွက်ပတ်သက်တော့ကျမတို့ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တယုံလုံးထဲတာရှိတယ်ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တွေလည်းရှိပါတယ
်ဟုတ်ကဲ့ဦးဦးဆိုင်ဒီပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်ဒီချမ်းကြီးဖနက်စယုံမှာဒီစကပြန်လုပ်ခဲ့တဲ့လူယောဂကူးတယ် case number 144ပေါ့နော်တရင်ထုတ်ပြန်ကြတယ်မသိကြပါပါလားဆိုတော့အဲ့ဒီလူမျိုးစပြီးတော့ဒါစယုံမှာစယုံငနဲ့ဆက်ဆက်ပြီးတော့ပေါ့နော်သမှုဆောင်တွေပါကြည့်တဲ့စယုံတွေကိုလည်းဆက်ဆက်ပြီးတော့ဟလာယောဂဘုကူးဆက်တယ်လို့တွေ့တာဒါပထမအဦးဆုံးပါပဲဆိုတော့ဦးဆိုင်လို့အနေနဲ့ရောအဲ့ဒီလူမျိုးတွေ့တဲ့အပေါ်မှာယောဂဘုကူးဆက်တဲ့အဆရှိလာတဲ့အပေါ်မှာဦးဆိုင်လို့ပြောမှာဘယ်လောက်ထိစိုးရင်စေရှိလဲ
အဲ့ဒီသောင်းတော့ကြွရချာအနစယုံမှာတော့ကျွန်တော်တို့လည်းစိုးရိမ်မှုရှိပါတယ်။ဘာပဲပြောပြောပေါ့လေဒါတယောက်ကူးပြီဆိုအတူနေတွေ့လဲဒါတစ်ဆင့်တစ်ဆင့်ကူးမှာတော့လုံနေတိုင်းဒါလူတိုင်းအကုန်လုံးကြောက်ကြပါတယ်ဒီပြောပြီ
။ဟုတ်ကဲ့ဆိုတော့ဦးဆိုင်ကိုယ်တိုင်ရဲ့စက်ယုံမှာရှိနေတဲ့လူသမားတွေနောက်ဦးဆိုင်ကင်နေရတဲ့ဥပဒေလုံးနေတဲ့စမှုစုံတွေမှာရှိတဲ့စက်ယုံတွေကလူသမားတွေကြားထဲမှာရောအဲ့ဒီအခြေအနေပေါ်မှာဘယ်လောက်ထိစိုးရိမ်စေရှိကြတယ်လို့ဦးဆိုင်သိထားလဲ
။ဟုတ်ကဲ့ဟိုဒီတစ်ခါတော့ဟိုကျွန်တော်တို့အလုပ်ရှင်တွေရောအလုပ်သမားတွေရောပေါ့နော်အခုကမီဒီယာတွေလည်းတိုင်းတိုးတက်လာတဲ့အတွက်လူသမားတွေအကုန်လုံးနဲ့ဝင်သက်တွေရောအလုပ်ရှင်တွေရော Facebook တွေကြည့်ကြတာပေါ့နော်အဲ့ပေါ်မှာတော့အားလုံးအတွင်းစိတ်တွေပူပန်စိတ်တွေရှိပါအဲ့တော့ကျွန်တော်တို့လည်းစက်ယုံစက်ယုံတွေမှာကျမ်းမာရေးဝန်ကြီးဌာနတင်ထားတဲ့ guideline တွေကို တတော်များများလူ့သမားတွေလည်းလိုက်နာကြပါတယ်ဒါတော့ကျွန်တော်တို့လက်ရှိတွေ့နေရတာကိုကျွန်တော်တော့ပြောပြတာပါဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒေါ်ခိုင်ဆောင်အနေနဲ့ရောအဲ့ဒီလိုမျိုးချိန်မှာတွေ့ဖြစ်တဲ့ကိစ္စနောက်ပိုင်းမှာဒေါ်ခိုင်ဆောင်တို့ထိစပ်နေတဲ့လူ့သမားတွေဂျားထဲမှာဘယ်လောက်အထိစိုးရိမ်စရှိကြသလဲခင်ဗျာပို့ပြီးတော့ရောတတိထားလာကြသလား
ဟုတ်ကဲ့ဟိုစိုးရိမ်စိတ်ရှိတယ်စိုးရိမ်စိတ်ပြီးဒီချိုင်းရင်ဖက်နှက်ဆက်ယုံမှာရှိတဲ့အလုံသမားများတယ်မဟုတ်ဖဲနဲ့ဒီပေါင်းမှန်မှာပါရှိတာတယ်ဘာကြောင့်လဲဆိုတော့ချိုင်းရင်ဆက်ယုံမှာလူက8000ကျော်ရှိတယ်အလုံးလုံးတဲ့သူကအဲ့ဒီ8000ကျော်ဒီဗမာပြည်နေရာလဲဆိုတော့ကျမတို့လိုက်စုံစမ်းတယ်စုံစမ်းတဲ့အခါမှာတိရတလောက်ကတော့လှိုင်းတော်ရမျိုးနဲ့နှံပြားကနေလာကြတယ်ရကွက်နှံပြားနေလာကြတယ်အဲ့ဒီအပြင်မှာတချို့ကလည်းဒီအေယာဝတီတိုင်းဘက်ကနေပြီးတွန်လေးဘက်ကရွာတွေကနေလာတာကြီးလည်းရှိပါတယ်။အဲ့တော့ဟိုအလုံသမားတွေအနေနဲ့ကလည်းကူးဆက်ခံရမှာကြောက်တယ်လို့သူတို့အိမ်ကိုပြန်တဲ့အခါမှာလည်းဒီရက်ွက်ကအဆောင်ကလက်မခံဘူးဆိုတော့စိုးရိမ်မှုတွေဖြစ်တယ်။ဒီအခက်ခဲတွေကြုံရတယ်။ကျမတို့ရှိဖို့ဒီကိစ္စနဲ့ပတ်သက်ပြီးဖုံးဝင်လာတဲ့အထက်မှာလို့ကြည့်မယ်ဆိုရင်ဒီရက်ွက်လူကြီးတွေအဆောင်ရှင်တွေပြီးတော့ဖုံးတော်ကြီးတွေပါပါတယ်။ဖုံးကြီးတွေပါပေါ့နော်။ဘာလို့ဆိုတော့ဒီအလုံသမားတွေကျောင်းဝင်မခံတဲ့အခါမှာဘာလုပ်ပေးရမလဲဆိုတာမျိုးဘလို့အခြေအနေမျိုးတွေရှိရလဲဆိုတာမျိုးတွေဟိုပါဘုံတော်ကြီးကလည်းနှမ်းမိတာမျိုးတွေရှိပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒီစက်ရုံကလည်းပိတ်တယ်ပိတ်တဲ့အခါကျတော့ဒီလောက်ခနှစားရရမှာလားအကယ်၍များကွာရန်တင်းဝင်ရမယ်ဆိုလို့ရှိရင်ဘလို့ခက်ခဲတွေရှိမလဲပတ်မှုမှုတွေကရှိမှာလားဆိုတော့ဒီလိုမျိုးစိုးရိမ်ပူပန်မှုတွေကအများကြီးနေပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဘူးဆိုင်ကတော့ဒေါက်ခင်ဆောင်ပြောသွားတဲ့စိုးရိမ်မှုမျိုးဦးဆိုင်လို့စီကလူသမားတွေကြားထဲမှာလည်းရှိမှာပါပဲဆိုအဲ့ဒီစိုးရိမ်မှုတွေတည်ရော့သွားအောင်ဘာတွေလုပ်ပေးဖို့လိုမဲလို့ဦးဆိုင်ယူဆပါလဲခင်ဗျအ
ဲအစောမှပြောလို့ပေါ့လေအဓိကတော့နိုင်ငံတော်အစိုးရပေါ့နော်ဟုတ်ကဲ့ဆိုဂျမိုင်းဝန်ကြီးဌာနထုတ်ပြန်ထားတဲ့ဓာတ်တွေကိုလိုက်တာပဲပြီးွားရင်ကျွန်တော်တို့အဲ့ဒီစိုက်ရုံမျိုးကိုလည်းဘာပဲပြောပြောသင်္ကေတမှုရှိတဲ့မတ်ဥမာလူခဏတော့ပြဆိုဒီခဏတော့ရှိတဲ့စိတ်ရောလူတို့အဲကျွန်တော်တို့ပူကူကူသိစရာတော့ဖို့လူအမှတ်ထင်ပါတယ်ဘာလို့လဲဆိုတော့အဲ့လာမှကျွန်တော်တို့ကသိလာတဲ့အခါမှာပူပြီးထိတ်ဆုပ်လို့ကြွယ်ကူမယ်လို့ကျွန်တော်ထင်ပါဟုတ်ကဲ့
ဟုတ်ကဲ့ဒေါ်ခိုင်ဆောင်အနေနဲ့ရောခုနပြောတဲ့လူမားတွေဈာထဲမှာစိုးရိမ်မှုလူမားတွေအပြင်သူတို့ရဲ့ပတ်ဝန်းကျင်မှာတော့စိုးရိမ်မှုတွေရော့ပါသွားအောင်လို့ဘာတွေလုပ်ပေးဖို့လူမဲလို့ယူဆပါလဲ
ဘာလို့လုပ်ပေးဖို့လိုလဲဆိုတော့စက်ရုံမျိုးယာယီပိတ်ထားဖို့လိုတယ်။ဘာဖြစ်လို့ပိတ်ထားဖို့လိုလဲဆိုတော့နှစ်ချက်ပါ။တစ်ခုကတော့ရောဂါဖြစ်တဲ့လူတွေစက်ရုံထဲမှာစားပြေးနေပြီ။အဲ့တော့အခုလက်ရှိစစ်နေတဲ့ဥယျာဉ်အနည်းမှမတွေ့ရသေးဘူး။ဒါပေမဲ့ကြံတဲ့လူတွေမှာကျွန်တော်တို့မသိဘူး။အဲ့ဒီလူတွေကလည်းနေရာအမှန်ကြားမှာရှိနေလုံးကန်နေတဲ့အခါကျတော့ဘယ်သူမှဘလို့ဖြစ်နေပြီလဲဆိုတာမသိဘူး။အဲ့တော့ကျွန်တော်တို့အားလုံးလုပ်ငန်းတွေကိုယာယီပိတ်သိမ်းလိုက်ခြင်းအားဖြင့်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ယောဂကုသပြန်ပွားမှုကိုထိန်းချုပ်နိုင်မယ်။နောက်ထပ်ရလဒ်တစ်ခုကဘာဖြစ်မလဲဆိုရင်ဒီစက်ယုံလေးမှာကျွန်တော်တို့ဒီ MOHS ကျန်းမာရေးဝန်ကြီးဌာနရဲ့လက်ညှိုချက်တွေနဲ့အညီဖြစ်အောင်လုပ်ဖို့အချိန်ရသွားပါမယ်။အဲ့တော့ယာယီပိတ်သိမ်းလိုက်တဲ့ကာလမှာကျွန်တော်တို့ကဒီစစ်ဆေးရေးဖွဲ့တွေကြီးလေ့ချသွားစစ်မယ်။ကုသဝန်ကြီးလိုအပ်တဲ့အချက်တွေကိုအကြံပေးခဲ့မယ်။ပြီးလို့ရှိရင်ပြုပြင်ပါဒီချိန်မှာဖွင့်ဝင်မပေးရပါဘူး။သူတို့ပြီးပြီဆိုရင်နောက်3ရက်5ရက်ရပို့တင်ကိုတစ်ခေါက်ပြန်သွားဆက်ရပါမယ်ရှင်။ပြီးတော့မှတော့ကျမတို့အားလုံးညှို့ပြီးဆိုတော့မှဒါကျမတို့ဒီအလုပ်တွေကိုပြန်ဖွင့်မယ်ဆိုရင်ကျမတို့လုပ်ငန်းတွေဒီစနေတကြလည်းလည်းပတ်နိုင်မယ်။အလုပ်သမားတွေဒီလည်းယောဂကုသမှုကိုကြောက်စရာမလိုဘဲနဲ့လူတွေကသတ်မှတ်အပွားဝေးနဲ့သတ်မှတ်ထားတဲ့ဒီကျမရေးဆိုင်ရာပတ်ဝန်းမှုတွေနဲ့ရရှိပြီးအလုပ်လုပ်ရမယ်ဆိုရင်စိုးရိမ်ကြောင်းကြမှုတွေကိုကျမတို့ဒီရှင်းချနိုင်မှာဖြစ်တယ်။ယောဂကုသမှုကိုကျမတို့ရှင်းချနိုင်မှာဖြစ်ပါတယ်ရှင
်။ဒေါ်ခိုင်ဆောင်အောင်ကစက်ရုံတွေကိုယာယီပိတ်ထားဖို့လိုတယ်လို့အကြံပေးပါတယ်ဆိုတော့အဲ့ဒါကိုဦးဆိုင်တို့လုပ်ငန်းရှင်တွေအနေနဲ့ရောသဘောတူပါလား။အဲ့ဒါဖြစ်နိုင်ခြင်းရှိပါလား
။အဲကျွန်တော်အနေနဲ့ပြောချင်တာတော့ဗောနော်။ဒီစက်ရုံတွေဖွင့်နေဆိုတာလည်းအမှန်တော့တချို့လည်းမဖွင့်ကြပါဘူးလုပ်ငန်းရှင်တွေ။အဲအကြောင်းမျိုးစုံရှိပါတယ်လုပ်ငန်းရှင်စက်ကိုဖွင့်ရတဲ့အကြောင်း။ဒါမှမဟုတ်နိုင်ငံတော်အားရတယ်ဒီဝဆက်ယုံနေလိုအပ်လို့ဖွင့်ရမယ်သာသနာ့လုပ်ငန်းတွေဖွင့်ရမယ်ဒါဦးစားပေးတစ်နှစ်သုံးအားဆိုပြီးသူဒါသင်လိုက်ရည်ရားအရှိပါပဲအဲ့တော့ကျွန်တော်တို့ကိုဗစ်တိုင်းပြီးဖြစ်တဲ့အချိန်မှာဒါလိုအပ်တဲ့ပစ္စည်းထုတ်တဲ့ဆက်ယုံပေါ့နော်ဒါရတော့ဟိုဖွင့်ဖို့လိုအပ်တယ်ဒီမှာဘာလို့လဲဆိုတော့ကျွန်တော်တမ်းမကြီးဘက်ကလည်းအရေးကြီးလို့ပဲလူမှုစီးပွားရေးကလည်းအရေးကြီးပါပဲအဲအားလုံးသောနာပြောနေတယ်နိုင်ငံတော်လည်းတိုက်ခိုက်လိုက်တိုင်းဇ ကျမ်းပိုင်ဝင်စီတာပြတ်တာလည်း guideline တိုင်းဒီဖွဲ့မှာလောက်ပါတွေ့ဟာကိုပြောကြည့်ရပြောတာရှိပါတယ်စစ်လက်စစ်နေပါတယ်အဲလောက်ဖို့လည်းတွန်းကြားရှိပါတယ်အဲ့ဒီအတိုင်းကိုလောက်ရှင်ရောလောက်သမားဝင်တော့ပေါ့အားလုံးတက်ကြီးလက်ကြီးနဲ့နိုင်ငံဆက်ပြမယ်ဆိုရင်တော့ဆက်ပြနိုင်တဲ့စိတ်ဆိုရင်တော့ဖွင
့်โอเคสุดโดคังก็คุณน่ะร้องก็ပြောတယ်လို့ဟလာစက်ယုံတွေကိုလောဆယ်မှာယာယီပိတ်ထားစစ်တာစီတာအစီမံတွေလုတ်ပေါ့လေဆိုအဲ့လိုပိတ်ထားတဲ့အချိန်မှာလူသမားတွေကလာစားမရဘူးနစ်နာကြတယ်အဲ့ဒီကိစ္စကိုရောဘယ်လိုဖြေရှင်းကြမလဲ
အဲ့တော့ကျမတို့အနေနဲ့ကဒါဟိုတောက်လျှောက်တိုက်တွန်းတဲ့အခါမှာယာယီလို့ပဲကျမတို့ကသုံးတာပါရှင်ယာယီဆိုတာကကျမတို့တိုက်တွန်းတာဆိုတလပေါ့နော်ဧပြီ1ရက်နေ့ကနေပြီးတော့30ရက်နေ့ထိကိုကျမတို့ကတိုက်တွန်းတာပါလာစားနဲ့ပတ်သက်လို့ရှိရင်ကျမတို့အဲ့အချိန်မှာအစိုးရကဒီလူမှုလုံရေးကိုတုံးပေးပါ60ရာခိုင်နှုန်းတုံးပေးပါလို့ကျမတို့အကြံပြုပြည်ဒီအလို့ရှင်တွေကတော့ဒီကြံရက်မှာသူတို့ပေးရမယ်အဲပေးရမယ်ဒီတာဝန်ကလည်းရှိပြီးသားဖြစ်ပါတယ်ဒါကြောင့်မလို့40ရာခိုင်နှုန်းကိုတော့အလို့ရှင်တွေကပေးပါဆိုပြီးတော့ကျမတို့ကအကြံပြုခဲ့တာရှိပါတယ်အဲ့တော့ကျမတို့ကဒီအမွေရှက်စင်ညွန်ကြားချက်နဲ့အညီဖြစ်ဖို့ဆိုရင်ကျမတို့မြင်တာကပုံမှန်ရှင်တွေဒီလုံသားအင်အားကိုရှော့ချပြီးတော့မှဒီလုပ်ငန်းကိုလည်ပတ်ရမယ်ဆိုတာဖြစ်လာနိုင်ပါတယ်ဥပမာ600မှာ300နဲ့လည်ပတ်တယ်ဆိုတာဖြစ်နိုင်တယ
်ဟုတ်ကဲ့
အဲ့တော့ကျမတို့ကရှော့တယ်လို့ပြောတာဒီအလုပ်သမားကိုအလုပ်ထုတ်လိုက်တာကိုပြောတာမဟုတ်ပါဘူးဒီ600မှာကျမတို့300နဲ့လည်ပတ်တယ်ကျန်တဲ့300ကိုကျမတို့ကအလုပ်ထုတ်လိုက်ကြမျိုးမဟုတ်ခဲနဲ့ rotation စနစ်နဲ့ဒီကျမတို့ကစိုက်ရုံကိုလည်ပတ်စေချင်တာဒါဆိုလို့ရှိရင်အလုပ်သမားတွေအလုံးမပြုတ်ဘူးလောက်ခလာတာကိုလည်းအလုံးရှင်ကပေးနိုင်တယ်ဒါပေမဲ့ဒီမှာမေကွန်းတခုကပါထွက်လာလဲဆိုတော့လူ600ရှိတယ်တစ်လလုံးလောက်ပြီးတဲ့ခါမှာ300ရဲ့အကုန်ထုတ်ဆွမ်းရပေးရတယ်ဒါကြောင့်မလို့အလုံးရှင်ဒီ600လုံးကိုဒီလာစာအပြည့်မပေးနိုင်ဘူးဆိုတော့ issue ပေါ်လာနိုင်ပါတယ်အဲ့ခါကျတော့ကျမတို့ကဒီလိုမျိုးအလုံးရှင်တွေဒီစီမံခန့်ခွဲတဲ့အလုံးရှင်တွေဒီဥပမာအပြင်ဒီအသေးစားလက်စားလုပ်ငန်းတွေဆိုလို့ရှိရင်ကျမတို့ကအေးအေးရံပုံငွေကနေပြီးတော့ထောက်ပံ့ထားတဲ့EU တာကနေထောက်ပံ့ထားတဲ့ရန်ကုန်ဝင်ရှိပါတယ်အဲ့မှာရှောက်လို့တချို့ကိစ္စတွေမှာကြတော့ကျမတို့ကလူမှုခုလုံရေးကနေပြီးတော့မှရာခိုင်နှုန်းတစ်ခုတတ်မှတ်ပြီးတော့ကျမတို့ပံ့ပိုးတင်ပါတယ်ဒါကိုလည်းကျမတို့အကြံပြုပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဦးဆိုင်ကဘုနာရောကတော့ခေါင်းဆောင်ပြောသွားတဲ့အထက်မှာပါတဲ့အထက်ကဒီလာစာကိစ္စပေါ့နော်ဦးဆိုင်တို့စမှုဆုံးမှာရောဒီလာစာကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးစဉ်းစားထားတာဘယ်လိုမျိုးဖြေရှင်းထားတာရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒါလုပ်ငန်းရှင်တွေရဲ့ဒါဟိုတင်ပြချက်ပေါ့လုပ်ငန်းရှင်တွေဖြစ်စီခြင်းများတော့တော့ခိုင်သာလည်းပြောရပါလေစိတ်ယုံတယုံကလူများတဲ့စိတ်ယုံတော့ပြောလို့ကားဖြစ်ပါလို့ကျမ်းမာရေးဝန်ကြီးဌာနဂိုင်လိုင်းနဲ့ညီလုပ်မယ်ဆိုရင်ဒါလူလျှော့ပြီးလုပ်ရမယ်ဥပမာလူချပါစီရအဲဒီနေ့300လုပ်ရင်နောက်နေ့300ရက်နောက်300လုပ်ဒီလိုမျိုးပုံစံနဲ့လုပ်မယ်ဆိုရင်လေအစောကပြောတဲ့အခက်ခဲကြီးကတော့အစုံပေါ့နော်အဲတော့ခက်ခဲဆိုတာအကုန်ပေါ်ပါပဲဒီအချိန်မှာတော့အလုပ်ကအလုပ်သမားရောအထုပ်နိုင်ငံတနေငယ်နဲ့ပေါ့ပေါ့တကဘာလုံးနဲ့ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီကျန်းမာရေးကိစ္စကိုလည်းဒါကျွန်တော်တို့တတ်တဲ့ဆုံးဒါကျွန်တော်တို့ကျန်းမာရေးနဲ့ဒီ COVID-19 ရောဂါမပူးဆက်အောင်စီးပွားရေးလည်းအထိုင်ရောက်လုပ်လို့ရအောင်ဆိုတာကတော့အလုတ်ရှင်ရောအလုတ်သမားရောဝင်းရောအလုံးပူပေါင်းဆောင်ရွက်မှာပဲဒါဖြစ်မှာပါအဲ့တော့စောနာပြောတဲ့ဟိုကျွန်တော်တို့ဒီလိုလုပ်ရင်ဒီလိုဖြစ်မယ်ဟလာဒီကျမ်းမာရေးနဲ့မညစ်ဘူးဖယ်လေးနာမည်ရေးပြီးလောက်ရမယ်ဒါတွေကတော့ဟိုပြောလာတော့အင်တော့ဒါတော့သူဟိုကောင်းပါကျမ်းမာရေးကလည်းနဲ့ဝင်းကြီးဌာနကပြောတဲ့အားလည်းတွေ့ပါတယ်လက်ရှိဆောင်ရွက်ရတဲ့နေရာမှာအလုပ်သမားရောအလုပ်ရှင်ရောအခက်အခဲအားကြီးရှိပါတယ်။အဲ့တော့ကျွန်တော်စောင်းနှပြောလို့ပဲအလုပ်ရှင်ရောအလုပ်သမားရောနှစ်ဦးနှစ်ဖက်ပေါ့နော်။ဒါကြီးကိုနှစ်ဦးနှစ်ဖက်ပူးပေါင်းပြီးဆောင်ရွက်ရမှာဒါဒီရဲ့ဒုက္ခတွေကိုဖြတ်သန်းနိုင်မယ်လို့ကျွန်တော်ပြောပြချင်ပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။အခုလက်ရှိဟလာဆက်ရုပ်လို့ယူနေကိစ္စကိုဗစ် -19 ဆက်ရုပ်လို့ယူဒီမှာကာကွယ်တားဆီးရေလူသွားတွေကြားထဲမှာပြန့်ထန်ရေးစသည်အားဖြင့်ပေါ့အဓိကဒီဆက်ရုပ်လို့ယူလူသွားတွေအများကြီးဟလာအဆင်ပြေဖြစ်ကြမယ်ကူးတယ်ဆိုရင်လည်းကြောက်စရာအရန်ကောင်းမဲ့အခြေအနေဖြစ်တယ်ဒီဟာတွေအားလုံးအပေါ်မှာအလုံသမားဝင်ကြီးဌာနဘက်ကလှုပ်ဆောင်နေတာတွေပေါ့ဒေါ်ခိုင်ဆောင်တို့လူသမားသမဂ္ဂများအလုံသမားသမဂ္ဂတွေအနေနဲ့ကျင်းနဲ့အားရမှုရှိပါသလား
ကျန်တဲ့အားရမှုရှိပါသလားလို့မေးရင်တော့ကျမတို့အနေနဲ့ကတော့ဟိုဖြစ်စေခြင်းသလားမဖြစ်ဘူးလို့ပဲပြောရမှာပါ။ဒါပေမဲ့တစ်ခါမှလည်းကျမတို့ကဘာလို့သွားတွေ့ရလဲဆိုတော့ဒီအစိုးရကလုံမယ်ဆိုတဲ့နေရာမှာလည်းဟိုပူးပေါင်းဆောင်ရွက်မှုတွေဒီအလုံးချိန်လုံကမာပူးပေါင်းဆောင်ရွက်မှုတွေလိုတယ်ဆိုတာလည်းကျမတို့သိပါတယ်။အခက်အခဲတွေအများကြီးရှိတယ်ဆိုတာလည်းသိပါတယ်။အထိန်ဟိုဘောတော့ထိုင်ထိုင်တိုင်တိုင်လုံနေရတယ်ဆိုတာလည်းကျမတို့ကနားလည်ပါတယ်။သို့တော့ကျမတို့ကလုံတဲ့နဲ့ဟိုလုံတဲ့နဲ့အလုံးတစ်ခုကိုတော့ကျမတို့သေသေးချာချာဆုံးဖြတ်ချက်ချပြီးတော့လုံလိုက်ဖို့လိုပါတယ်။အဲဒီလိုမျိုးချမှတ်ပြီးလုံတဲ့လုပ်ငန်းတွေကိုလည်းအလုံးရှင်ကအလုံးသမားတွေကကျမတို့အားလုံးကပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့ပြောချင်ပါတယ်ရှင်
။ဟုတ်ကဲ့ဦးဆိုင်နေနဲ့ရောလူသဘောဝင်ကြီးဌာနဘက်ကတာဝန်ရှိသူတွေဘက်ကအခုချိန်ထိလှုပ်ဆောင်ထားသမျှတွေအပေါ်ဘယ်လိုသဘောရပါသလဲ။အားရကျေနပ်ပါသလား။
ဟုတ်ကဲ့ဟိုအပေါ်ကတော့ကျင်လာတော့ကျွန်တော်ကမြပါပြည်ထဲမှာနေတဲ့အာပြည်သူလူထုငန်းရှင်ဆိုတဲ့လူသမားဝင်တာအဲလိုပြည်သူလူထုတွေပါပဲအဲ့တော့နိုင်ငံတော်ဆိုရထုတ်ပြန်ချက်ရှိတယ်ကျွန်တော်ကပူပေါင်းဆောင်ရရမယ်အဲ့လိုပူပေါင်းဆောင်ရခြင်းဒီမှာကျွန်တော်သူချင်းပူပေါင်းဆောင်ရခြင်းအဲ့လိုနော်ဒါကျွန်တော်မြန်မာနိုင်ငံမှာမဟုတ်ပါဘူး။သူဖြစ်နေတဲ့တကယ်အမေရိကန်နိုင်ငံမျိုးကြီးတောင်မှဒါတဝက်ချက်လည်းရှိတယ်။နော်ဟိုအများကြီးပေါ့။ဒီယောဂါဒါကယောဂါလည်းဖြစ်တဲ့အတွက်နော်တော်တော်လေးဟိုပြည့်ဝမှာလေ။အဲ့တော့သုံးရင်းတယောက်ချင်းရနေပြီးတော့နိုင်ငံတော်ကထုတ်ပြန်ထားတဲ့ကျမကြီးဆိုလည်းကျမကြီးရဲ့ထုတ်ပြန်ခြင်းနဲ့အညီလိုက်နာဆောင်ရွက်ဖို့အဲ့လူသမားဌာနကျွန်ကြားစင်းနဲ့လည်းလိုက်နာဆောင်ရွက်ဖို့လိုပါလေအဲ့ဒါဆိုကျွန်တော်ကဒီတိုင်းဒီလိုမှပဲကျွန်တော်ဒီရဲ့ကိုဗစ် -19 ရောဂါရောစီးပွားရေးရောဒါချိုးညီပေါ့နော်လုံချင်းအပြင်တော်လားတဲ့သူကျွန်တော်ပြန်ကြလို့ပ
ါဟုတ်ကဲ့ပါခင်ဗျာဒေါ်ခိုင်ဆောင်နဲ့ဦးအောင်ဆိုင်မြောက်စလုံးအချိန်ပေးပြီးပါဝင်ဆွေးနွေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျဟုတ
်ကဲ့ကျေးဇူးပါခင်ဗျကျေးဇူးပါဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်အင်တာယာဆက်မှုဆောင်ဥက္ကဋ္ဌဒူးဖြစ်သူဦးအောင်ဆိုင်လူသမားသမဂ္ဂများအဖွဲ့ချုပ်ဘူလုံမှုဆောင်တော်ခိုင်စာအောင်သူနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျအ
ခုဆက်လက်ပြီးတော့တင်ပြအချင်းချုပ်ကိုကြေညာပေးပါမယ်COVID-19 ရောဂါကပ်ကွက်ဆေးမထွက်သေးရင်တော့ဂျပန်နိုင်ငံနေနဲ့နောက်နေမှာကျင်းပဖို့စီစဉ်ထားတဲ့အိုလံပစ်အားကစားပွဲတွေကိုလက်ခံကျင်းပဖို့ခက်ခဲလိမ့်မယ်လို့ဂျပန်ဆေးပညာဖွဲ့အကြီးအကဲကအင်္ဂါနေ့မှာပြောလိုက်ပါတယ်။အိုလံပစ်အားကစားပွဲကိုကျင်းပတဲ့နဲ့မကျင်းပတဲ့မှုဆိုပြီးကျွန်တော်ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထိရောက်တဲ့ကပ်ကွက်ဆေးမရှိသေးဘူးဆိုရင်တော့အိုလံပစ်ပွဲကိုလက်ခံကျင်းပဖို့ခက်ခဲပါလိမ့်မယ်လို့ယိုရှိတာကီယိုကိုကူရာကပြောဆိုသွားတာပါ။COVID-19 ကာယောဂါကြောင့်ဂျပန်နိုင်ငံကအင်ရှင်အဖြစ်တင်းနဲ့ဇူလိုင်လမှာလက်ခံကျင်းပဖို့စီစဉ်ထားတဲ့ Olympic ပွဲတော်ကိုနောက်နှစ်ထိရပ်ရွှေ့ထားတာပါ။နိုင်ငံအတော်များများကလည်းယောဂါကာကွယ်ဆေးထုတ်လုပ်ဖို့အပြိုင်ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းဆေးအာနိသင်ထိရောက်မှုရှိမရှိအန္တရာယ်ကင်မီကင်စမ်းသပ်တာနဲ့ဆေးထုတ်လုပ်တဲ့ကာလပတ်ဝန်းကျင်12လကနေ18လထိကြာနိုင်တယ်လို့လည်းပညာရှင်တွေကသတိပေးထားပါတယ်။American သဝန်းကပြည်နယ်တွေမှာကျောင်းတွေ၊ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းချင်းပြန်ဖွင့်နိုင်မယ့်အကြံပြုလမ်းညွှန်ချက်တွေကိုသမ္မတ Trump အစိုးရအဖွဲ့ကတုံ့တက်နေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုတွေကလည်းယောဂါကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ဒေါ်လာကန်တမိုတွေကိုဖြည့်လျှော့ပေးလိုတဲ့သဘောထားတွေပြောဆိုနေတာပါ။ American ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကရေးဆွဲထားတဲ့လမ်းညွှန်ချက်မူကြမှာဒေါ်လာလှူရှာမှုကန်တချက်တွေကိုလျှော့ချပြီးတော့လုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်နိုင်မယ့်အစီအစဉ်အသေးစိတ်ကိုအကြံပြုထားပါတယ်လို့လည်း American တာဝန်ရှိသူတွေကပြောပါတယ်။ဒီထဲမှာယုံနေမှာရှိတဲ့နားနေခန့်တွေပိတ်ထားဖို့စားတော့ဆိုင်တွေမှာလည်းတခါတုံးအစားတော့ဆင်တွေကိုပဲထားဖို့ပါတာရီအခမ်းအနားတွေမှာဓမ္မသေးတီဆိုတဲ့အဖွဲ့တွေမထားဖို့စားတဲ့ချက်တွေပါတယ်လို့လည်းလမ်းညွှန်ချက်ကိုတွေးခဲ့ကြတဲ့အမေရိကန်သတင်းမီဒီယာတွေကတင်လာနေကပဲပြောပါတယ်မြန်မာနိုင်ငံမှာအင်္ဂါနေ့မနက်ပိုင်းထိတက်ခွဲစစ်ဆေးတွေ့ချက်တွေအရကိုဗစ် -19 ရောဂါကူးစက်သို့အသင့်ရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောပါရယ်ဒီနေ့နဲ့ပါဆိုရင်တော့ရောဂါကူးစက်သူမတွေ့ရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာ၃ရက်ရှိပါပြီရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲဆိုင်ရာဌာနနဲ့ဆေးသုတေသနဦးစီးဌာနတို့ကဓာတ်ခွဲနမူနာ345ခုကိုစစ်ဆေးခဲ့တာမှာယောဂါပိုးမတွေ့ခဲ့ရကြောင်းလည်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ PO ကိုအားပေးနာစင်နဲ့တို့လည်းထူးပဲကျေးဇူးတင်ပါတယ်။ပို့သရှင်များအားလုံးကျန်းမာရှင်လာပါစေရှင်။ကျမအနားလာပါ။
This program has come to you from the Voice of America, Washington. Welcome.